of America in Burmese.
Mingla ba shi. Washington မြို့တော် VOA American ဆန်ကနေ2020ပြည်ဇွန်လ1ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းတွေကိုကျမအင်ဂျင်နိုင်ကတင်ဆက်မှာပါ။ American ပြည်ထောင်စု Minnesota ပြည်နယ် Manila Police မြို့မှာပြီးခဲ့တဲ့သတင်းပတ်ကလူမဲအမျိုးသားတအူရဲလက်ချက်နဲ့တိတ်ဆုံသွားခဲ့တာနဲ့ပတ်သက်ပြီးကန့်ကွက်ဆန္ဒပြပွဲတွေအမေရိကန်မျိုးကြီးအတော်များများမှဒီရက်ပိုင်းအတွင်းဖြစ်ပွားခဲ့ရမှာစနေနေ့ညပိုင်းကအကြမ်းဖက်တာလူရဲတာတွေနဲ့မီးရှို့ဖျက်ဆီးတာတွေအထိဖြစ်ခဲ့ပါတယ်။ရဲကားတွေနဲ့အစိုးရအဆောက်အုံတွေကိုဆန္ဒပြသူတချို့ကမီးရှို့ဖျက်ဆီးခဲ့ကြပါတယ်။ဒါကြောင့်ရဲတပ်ဖွဲ့ကမျက်ရည်ရုံပုံးတွေ၊ငရုတ်ကောင်းရည်တွေနဲ့ရာဘာကြီးတွေတုံးကြီးနှိမ်နင်းခဲ့ပါတယ်။မြို့အတော်များများမှညမထွက်ရကာဖျူးအမိန့်ချမှတ်ထားတာကိုဖိဆန်ပြီးဆန္ဒပြသူတွေကလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြသလိုရဲတပ်ဖွဲ့နဲ့ထိတ်တိုက်ရင်ဆိုင်တာတွေဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကအကြမ်းဖက်ဆန္ဒပြပွဲတွေကိုတည်ရင်းလုံခြုံရေးအရန်တပ်ဖွဲ့တွေအနေနဲ့တုံ့ပြန်ကင်တွယ်နေတာနဲ့ပတ်သက်လို့သမ္မတထရန့်ကကောင်းမွန်တဲ့လုပ်ရဲဖြစ်တယ်လို့တနင်္ဂနွေနေ့ကချီးကျူးပြောဆိုခဲ့ပါတယ်။အသက်46နှစ်အရွယ်အာဖရိကန်အမေရိကန်အမျိုးသား George Floyd တည်ဆုံးခဲ့တဲ့ဖြစ်ရပ်ကြောင့်ပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေဟာညာရင်းချင်းအကြမ်းဖက်အုံကြွမှုဖြစ်ပြောင်းလဲခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ကလူမှုကွန်ရက် Twitter ပေါ်မှာရေးသားခဲ့တဲ့သမ္မတထရန့်ရဲ့ဆာမှာတော့မင်းမဲစီဆန်နဲ့လှုပ်ရှားမှုတွေကို Antifa လဝဲရင်အဖွဲ့ကလှုပ်ဆော်ဥဆောင်ခဲ့တာဖြစ်တယ်လို့ဆွဆွဲပြတင်ခဲ့ပါတယ်။စနေနေ့ညက Manila Police မြို့မှာလဝဲအစိုးရတွေရဲ့မင်းမဲစီရိုက်လှုပ်ရှားမှုအလုံးကိုထိန်းချုပ်နိုင်ခဲ့တဲ့အရန်တပ်ဖွဲ့ဝင်တွေရဲ့လုပ်ရက်ကိုအခြားပြည်နယ်တွေအနေနဲ့လည်းအတူယူသင့်တယ်လို့သမ္မတထရန့်ကပြောပါတယ်။ဒါပြင် Antifa အဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ် American ပြည်ထောင်စုကသတ်မှတ်မှာဖြစ်ကြောင်းလဲသမ္မတကဆိုပါတယ်။ဒါပေမဲ့လည်း American နိုင်ငံသားလွတ်လပ်ခွင့်လှုပ်ရှားမှုသမ္မတရဲ့အမျိုးသားလုံခြုံရေးစီမံကိန်းဒါရိုက်တာ Hina Shamsi ကတော့သမ္မတ Trump ရဲ့ Twitter မှာရေးသားတဲ့ကြေညာချက်ဟာအကြမ်းဖက်ဝါဒကိုနိုင်ငံရေးတစိုက်တက်အလွဲသုံးစားလုပ်တာဖြစ်တယ်လို့ဝေဖန်တုံ့ပြန်ခဲ့ပါတယ်။ဒါပြင်ပြည်ရင်းအုပ်စုတစုကိုအဲ့ဒီလိုမျိုးသတ်မှတ်ဖို့တရားဝင်လုတ်ပိုင်ခွင့်မရှိသလိုဒီလိုသတ်မှတ်ကြေညာမယ်ဆိုရင်လည်းတိတာထင်ရှားတဲ့လုံထုံးလုံနည်းတွေကိုမျိုးကိုထုတ်စရာရှိလာတယ်လို့သူကပြောပါရရှင်။ American ပြည်ထောင်စုတဝန်အုံကြွဆန္ဒပြမှုကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေပေါ်ပေါက်လာနိုင်ကြောင်း American ကျန်းမာရေးအရာရှိတွေကတနင်္ဂနွေနေ့ကသတိပေးပြောကြားခဲ့ပါတယ်။မကြသေးမီရက်တွေအတွင်းတနိုင်ငံလုံးဆန္ဒပြမှုတွေမှာနှကောင်းစည်းတက်ဆင်ထားသူတွေရှိတယ်လို့မတက်သူတွေလည်းရှိနေတာကိုတွေ့ကြရပါတယ်။ဒါအပြင်အခုလိုဆန္ဒပြပွဲတွေမှာလူတအုပ်နဲ့တအုပ်အကွာဝေးနဲ့နေဖို့ဆိုတာလည်းမဖြစ်နိုင်ပါဘူး။အမေရိကန်ပြည်ထောင်စုဟာ COVID-19 ရောဂါကူးစက်ခံရမှုကမ္ဘာမှာအများဆုံးနိုင်ငံဖြစ်နေပြီးကူးစက်ခံရသူပေါင်း 1.8 သန်းကျော်ရှိနေပါတယ်။ COVID ကြောင့်သေဆုံးသူပေါင်း 3,000 ကျော်ရှိသွားပါပြီရှင်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်မရှိသမျှသတင်းတုသတင်းမှားတွေရဲ့ NDA ပိုးပြီးရင်ဆိုင်ရဖို့ရှိမယ်လို့မြန်မာသတင်းလောကမှာအတွေ့အကြုံရင့်ကျက်သူတွေကတနင်္ဂနွေနေ့ကတတိပေးပြောကြားခဲ့ပါတယ်။မေလ31ရက်တနင်္ဂနွေနေ့ည9နာရီကပြည်ထောင်စုကောင်းကျိုးဆောင်ပါတီဥက္ကဋ္ဌသူရဦးရွှေမန်းရဲ့ကိုပိုင် Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တဲ့သတင်းတုသတင်းမှာကောလာဟာလာတို့ရဲ့ NDA ဆိုတဲ့ခေါင်းစဉ်နဲ့သကဝိုင်းမှာ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းBBC မြန်မာဌာနမှအငိမ့်စားဒေါက်တင်သားစွေမြန်မာနိုင်ငံသတင်းမီဒီယာကောင်စီဥက္ကဋ္ဌဟန်တာဝတီဦးအောင်ကျိုင်တို့၃ဦးပါဝင်ဆွေးနွေးခဲ့ပါတယ်။ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတော့ဒီဆွေးနွေးပွဲမှာပါဝင်တာဟာ VOA နဲ့ပတ်သက်ခြင်းမရှိဘဲသူ့ရဲ့အမြင်သာဖြစ်တယ်ဆိုပြီးစတင်ဆွေးနွေးရမှာမြန်မာနိုင်ငံမှာသတင်းမှားတွေပြန့်နှံ့တက်ရောက်မှု NDA ကြီးမားရတဲ့အဓိကအကြောင်းရင်းကိုအခုလိုတုံ့သက်ပါတယ်။
အဓိကအားဖြင့်တော့ဒါရီရောက်ပြမှာဖြစ်တယ်လဲဆိုတော့သတင်းလွတ်လပ်ခွင့်မရှိတဲ့နေရာတွေဓမ္မမလို့ရှင်လဲဖွင့်လင်းမြင်သာမှုမရှိတဲ့ဟိုပင်လင်းမြင်သာမှုတွေအားနေတဲ့အစိုးရကြီးကဖြစ်ရှိနေတဲ့နေရာမျိုးတွေမှာဆိုလို့ရှင်သတင်းမှားတွေကဒီလူလူကြားမှာအတော်လေးကြံ့နေတာများပါတယ
်စကဝိုင်းကိုဥဆောင်ခဲ့တဲ့သူရဦးရွှေမန်းကတော့သတင်းတုသတင်းမှားတွေကြောင့်လူဖွဲ့စည်းအတိုင်းဝိုင်းအနေနဲ့တောကပွားဒုက္ခများခဲ့ကြပြီးအမုန်းတရားတွေပွားများခဲ့တဲ့ဖြစ်ရပ်တွေကိုကာကွယ်တားဆီးနိုင်ရည်ရည်ရွယ်ချက်နဲ့အခုလိုမျိုးသတင်းမီဒီယာအတွေ့အကြုံရှိသူတွေကိုဖိတ်ခေါ်ဆွေးနွေးတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ40 kHz 8.13 ည ဖိုင်ဒိုမီတာ51 kHz 5859နဲ့ဖိုင်လိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညံဝင်းအောင်ပါခင်ဗျာ VOE မြန်မာပိုင်းရဲ့တင်းနာနေမနေ့ခင်သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်အာရှတလွားနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆက်ရှိနေရမှာစင်ကာပူနိုင်ငံမှာတော့တင်းငွေတွေကဒီယောဂကူးစက်သူ918ဦးထပ်မံတွေ့ရှိတဲ့အတွက်ကူးစက်သူပေါင်း 34,800 ကျော်သွားပြီဖြစ်ပါတယ်ကူးစက်သူအများစုဟာအလို့သမားအဆောင်တွေမှာနေတဲ့နိုင်ငံသားအလို့သမားတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာတော့မေလ31ရက်ည8:00ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရလူပေါင်း920ကျော်ကိုစစ်ဆေးခဲ့ရမှာကိုဗစ် -19 ရောဂါပိုးရှိသူဓာတ်ကွဲတည်ပြုလူနာတဦးမှမရှိဘူးလို့ကြေညာချက်မှာဖော်ပြပါတယ်အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူ224ဦးရှိပြီးသေဆုံးသူ6ဦးရှိပါတယ်။ထိုင်းနိုင်ငံမှာတော့တနင်္ဂနွေနေ့ကကူးစက်သူ4ဦးထပ်မံတွေ့ရှိကြောင်းအတည်ပြုထားကြောင်းဇန်နဝါရီလကလေးစလို့ကူးစက်သူပေါင်း3000ကျော်နဲ့သေဆုံးသူ59ဦးရှိပါတယ်။အခုနောက်ဆုံးကူးစက်မှုရဲ့80ရာခိုင်နှုန်းလောက်ဟာပြည်ပကပြန်လာသူတွေစီကဖြစ်တယ်လို့ထိုင်းအစိုးရကပြောပါတယ်။ဒီဥနိုင်ငံမှာတော့တနင်္ဂနွေနေ့ကရောဂါကူးစက်သူ2ဦးထပ်မံတွေ့ရှိပြီးရောဂါကူးစက်ခံရပေမဲ့လက္ခဏာမပြတဲ့သူ၄ဦးရှိတယ်လို့တရုတ်အစိုးရကသတင်းထုတ်ပြန်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါပိုးကူးစက်မှုနေ့စဉ်နဲ့အမျှမြင့်မားနေစေဖြစ်ပေမဲ့ကန့်သက်တားမြစ်ချက်တွေကိုအစင်လိုက်ပြန်လည်ဖြေလျှော့ပေးနေခြင်းမှာပြည်သူတွေကလည်းရောဂါပိုးမကူးစက်ရအောင်သတိနဲ့နုံနုံကြားကြနေကြဖို့အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကတနင်္ဂနွေနေ့မှာတိုက်တွန်းလိုက်ပါတယ်။ကမ္ဘာပေါ်မှာလော့ခ်ဒေါင်းအရှိကြာဆုံးချမှတ်ထားတဲ့အိန္ဒိယနိုင်ငံဟာရောဂါကူးစက်မှုအန္တရာယ်များတဲ့ဇုံတွေကလွဲလို့ကြံဒေသတွေမှာဒီဇွန်လာတဲ့ကန့်သတ်မှုတွေကြီးကြီးမားမားဖယ်ရှားသွားဖို့ပြင်ဆင်ထားပြီဖြစ်ပါတယ်။နိုင်ငံတွင်းအများသုံးသေယူပို့ဆောင်ရေးယင်းတွေပြည့်စွက်မှုနဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်သွားဖို့မိုဒီအစိုးရကနီလန်းရှာလာပြီးဗေဒေသတွေကိုကူးစက်ရောဂါအန္တရာယ်ဇုံဖြစ်သတ်မှတ်ထားရှိမယ်ဆိုတာမျိုးကိုကြေညာဖွယ်ရှိတယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့ပြည်သူတွေအနေနဲ့နှာခေါင်းစည်းတက်တာလက်အိတ်ဆွတ်တာခက်ခွက်ခွာနေတာစတဲ့social distancing စီကံချက်တွေကိုဆက်ပြီးလိုက်နာရလိမ့်မယ်လို့ဝန်ကြီးချုပ်မိုဒီကကြေညာပေးပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာစနေနေ့ကကားဗုံးထောင်ဖောက်ကွဲတက်ခဲ့မှုကြောင့်ရုတ်တံသတင်းတောက်တူဦးနဲ့ကားဒရိုက်ဘာတူသေဆုံးပြီးလူ6ဦးဒဏ်ရာရသွားတယ်လို့အာဖဂန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။သေဆုံးဒဏ်ရာရသူတွေဟာခါရှိရုတ်တံသတင်းဌာနကဝန်ထမ်းတွေဖြစ်ပါတယ်။ရုတ်တံအဖွဲ့ဟာနေခင်းမဲ့လူစီကားချိန်မီနီဘတ်စ်နဲ့တွားနေတော့ကားမှာတက်ဆင်လာတဲ့လက်လုတ်ဖောက်ခွဲရေးကိရိယာကြောင့်အခုလိုတည်ဆုံးခဲ့ရတာဖြစ်တယ်လို့အာနာပိုင်တွေကပြောပါတယ်။သတင်းသမားတွေကိုအခုလိုတိုက်ခိုက်တာဟာသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတိုက်ခိုက်တာပဲဖြစ်တယ်လို့အာဖဂန်အစိုးရသတင်းမီဒီယာစင်တာရဲ့ဒါရိုက်တာဖာရိုးစ်ဘာရှာရီကပြောဆိုလိုက်ပြီးဒီလုပ်ရက်ကိုအစိုးရအနေနဲ့အလေးထားစုံစမ်းစစ်ဆေးနေတယ်လို့ပြောပါတယ်။အလားတူအာဖဂန်သတင်းသမားများလုံခြုံရေးကော်မတီကလည်းခုလိုဘုံခွဲတိုက်ခိုက်မှုအပေါ်ပြစ်တင်ရှုတ်ချလိုက်ပြီးတရားခဏ၄ကိုဖော်ထုတ်ရေးယူဖို့တောင်းဆိုနေပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ကိုရာဆန်ဒေတာစစ်သွေးကြောအုပ်စု ISKP ကစနေနေ့တောင်းပိုင်းမှာကြေညာခဲ့ကြောင်းအစွန်းရောက်အကြမ်းဖက်အုပ်စုတွေရဲ့သတင်းတွေကိုစောင့်ကြည့်လေ့လာနေတဲ့ site အဖွဲ့ကပြောပါတယ်ခင်ဗျာ။အမေရိကန်အာကာသစုစမ်းလေ့လာရေးအေဂျင်စီ NASA ကဒေါက်ကလပ်ဆာလီနဲ့ဘော့ဘာဂန်အာကာသယာဉ်မှူးလူဦးရောလိုက်ပါသွားတဲ့ Crew Dragon အာကာသယာဉ်ဟာနိုင်ငံကအာကာသစခန်းကိုတနင်္ဂနွေနေ့ကရောက်ရှိသွားပြီဖြစ်ပါတယ်။အသက်53နှစ်အရွယ်ဟာလီနဲ့အသက်49နှစ်အရွယ်ဘာဂန်တို့ဟာအရင်ကအမေရိကန်စစ်တပ်မှတာဝန်ထမ်းခဲ့တဲ့လေယာဉ်မှူးတွေဖြစ်ပြီးတက္ကသိုလ် 2000 လုံးက NASA အဖွဲ့ရဲ့အာကာသယာဉ်မှူးသင်တန်းကိုတက်ရောက်ဖို့ရွေးချယ်ခံရသူတွေဖြစ်ပါတယ်။စနေနေ့ကလွှတ်တင်လိုက်တဲ့ SpaceX ပုဂ္ဂလိကအာကာသယာဉ်ဟာ Washington DC ဒေသစံတော်ချိန်တနင်္ဂနွေမနေ့7နိုင်ကျော်အချိန်လောက်မှာနိုင်ငံကအာကာသစခန်းကိုအောင်မြင်ရောက်ရှိသွားတာဖြစ်ပါတယ်။လူလိုက်ပါတဲ့အာကာသလွန်မြန်ရင်လွတ်တင်တဲ့အစီအစဉ်ကို NASA အဖွဲ့က2017မှာရပ်ဆိုင်းခဲ့ပြီးနောက်အခုဒီခေတ်စဉ်ဟာအမေရိကန်အာကာသယာဉ်မှူးတွေကအမေရိကန်မြေပေါ်ကနေအာကာသထဲသွားတဲ့ပထမဆုံးသမိုင်းဝင်ခရီးဖြစ်တယ်လို့ပုဂ္ဂလိကပိုင်အာကာသယာဉ်ကိုပထမဆုံးအသုံးပြုပြီးအာကာသစခန်းထဲသွားရောက်တဲ့ခရီးစဉ်လည်းဖြစ်ပါတယ်ခင်ဗျာတနင်္လာနေ့မနက်ခင်း VO ရဲ့သတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီးသတင်းလွှာတွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
။အမေရိကန်နိုင်ငံမင်းနီဆိုတာပြည်နယ်မီနီယားပလစ်မြို့ကရဲတွေဖမ်းဆီးချိန်မှာလက်ထိတ်တန်းလန်းနဲ့တိုက်ဆုံးခဲ့ရတဲ့လူမဲအမျိုးသားအတွက် ဆန္ဒပြပွဲတွေနိုင်ငံတော်ဝန်မှာဖြစ်ပွားနေပါတယ်။သိဆုံးမှုအတွက်တာဝန်ရှိတဲ့ရဲအရာရှိကိုလူသိဆုံးစေမှုလူတိုက်ရန်ကြေရွယ်မှုမရှိဘဲတတ်မှုစတဲ့ဆွဲချက်တွေနဲ့တရားဆွဲထားပေမဲ့လည်းဆန္ဒပြပွဲတွေကရပ်တန့်မသွားဘဲဆက်လက်ဖြစ်ပေါ်နေတဲ့အကြောင်းတင်ပြပေးပါမယ်။အမေရိကန်နိုင်ငံမြို့တော်ဝါရှင်တန် DC မှာရှိတဲ့သမရအိမ်ပြူတော်ရှိကလာဖေးရဲ့ပန်းချံမှာဆန္ဒပြသူတွေစုဝေးခဲ့ကြပြီးတရားမျှတမှုမရှိရင်အေးချမ်းမှုရမှာမဟုတ်ဘူးဆိုတဲ့ဆိုင်းပုတ်တွေနဲ့ဆန္ဒပြခဲ့ပါတယ်။ဆန္ဒပြပွဲတွေဟာမေလ30ရက်ဆနေနေ့ညသကောင်အထိရက်တိုက်ဖြစ်ပွားခဲ့ပြီးအိမ်ပြူတော်ဘိန်းနာပတ်ဝန်းကျင်ကစာဦးတချို့ကိုဆန္ဒပြသူတွေကဖျက်ဆီးခဲ့ကြပါတယ်။ဆန္ဒပြသူတဦးဖြစ်တဲ့အမေရိကန်စစ်မှုထမ်းဟောင်း Marilyn White က
The violence stop
အကြမ်းဖက်မှုတွေကိုရပ်တန့်စေချင်ပါတယ်။တာဝန်ရှိရဲ့ရဲအရာရှိကိုအရေးယူတာမျိုးမြင်ချင်ပါတယ်။တရားစွဲတာမျိုးကမလုံလောက်ပါဘူး။တရားစွဲခံရတာဘာမှမဟုတ်ပါဘူး။သူတို့ကိုထောင်ချတာမျိုးလောက်ပဲဆိုရင်အဲ့ဒီနေရာမှာကျမသာဖြစ်ခဲ့ရင်ရဲကိုတွန်းချတာမျိုးလုပ်ခဲ့ရင်ကျမကိုအကြမ်းဖက်ရာဇဝတ်မှုနဲ့တရားစွဲမှာပါ။အခုသူကလူတယောက်ကိုတတ်လိုက်ပြီးမရည်ရွယ်ပဲတတ်မှုနဲ့တရားစွဲခံရမယ်ဆိုတော့ကျမတို့ဒီထက်ပိုပြီးလုံနိုင်သင့်ပါတယ်လို့ပြောသွားတာပါ။အမေရိကန်နိုင်ငံတော်ကပြည်နယ်ဆက်တစ်ခုမှာပြည်ဝင်လုံခြုံရေးအဆောင်တပ်တွေကိုစင့်ခေါ်ထားပြီးတော့နယူးယောက်မြို့ဆန္ဒပြပွဲတွေအတွင်းရဲတွေနဲ့ Black Lives Matter ဆန္ဒပြသူတွေထိတ်တန့်ရင်ဆိုင်အကြမ်းဖက်မှုတချို့ဖြစ်ပွားခဲ့ပါတယ်။ဂျော်ဂျီယာပြည်နယ် Atlanta မြို့မှာဆိုရင်လည်းဆန္ဒပြသူတွေဟာရဲကားတစ်စီးကိုမီးရှို့ခဲ့ပါတယ်။ CNN သတင်းဌာနရုံးချုပ်ရှေ့မှာလည်းဆန္ဒပြသူတွေဟာရဲတွေကိုရေဘူးတွေနဲ့ပေါက်ခဲ့သလိုအလုတ်ထွက်တဲ့နယ်လို့ကြွေးကြော်ခဲ့ကြပါတယ်။သေဆုံးခဲ့ရသူလူမဲအမျိုးသား George Floyd ကြီးပြင်းခဲ့တဲ့ Texas ပြည်နယ် Houston မြို့ကဆန္ဒပြပွဲမှာဆိုရင်လဲလူထောင်ပေါင်းများစွာတက်ရောက်ခဲ့ကြပါတယ်။ Houston မြို့ကန် Demi Floyd ကသူတို့ကညီညွတ်တာကိုပဲလိုချင်တာပါ။အဲ့ဒါပါပဲ။ကျမတို့ပြည်သူတွေအကြောင်းမရှိပဲသေသွားတာမျိုးမလိုချင်ပါဘူး။အသားအရောင်ခွဲခြားမှုမရှိပဲကျမတို့အားလုံးတန်းတူပါလို့ပြောသွားတာပါ။သေဆုံးမှုဖြစ်ပွားခဲ့တဲ့အနောက်အလယ်ပိုင်းကMinneapolis မြို့မှာဆိုရင်လဲအေးချမ်းစွာဆန္ဒပြပွဲတွေအနေနဲ့စတင်ခဲ့ပေမဲ့လည်းနောက်ပိုင်းမှာမီးရှို့မှုတွေလူရဲမှုတွေဖြစ်ပွားခဲ့တာကြောင့်တစ်မျိုးလုံးတုန်လှုပ်နေကြပါတယ်။အဲဒီမြို့မှာစနေနေ့ကစတင်ပြီးည8နာရီကနေမနက်6နာရီအထိညမထွက်ရအမိန့်ကိုလည်း Minneapolis မြို့တော်ဝန် Jacob Frey ကထုတ်ပြန်ထားပါတယ်ခင်ဗျာ။ကျွန်တော်ငြိမ်းချမ်းပါ
African American လူမဲတဦးကိုဖမ်းဆီးရကနေတေဆုံးသွားတဲ့အဖြစ်အပျက်ကြောင့် American ပြည်ထောင်စုကမြို့ကြီးတွေမှာဆန္ဒပြသူတွေနဲ့ရဲတွေကြားထိတ်တဲ့ရင်ဆိုင်မှုတွေဖြစ်ပွားနေပါတယ်။ဈေးဆိုင်ကြီးမီးရှို့ဖြစ်စီခံရသလိုပစ္စည်းတွေလည်းလူရဲယူငင်ကြတာကြောင့်ပြဿနာစတင်ဖြစ်ပွားတဲ့ Minnesota ပြည်နယ်ကမြို့ကြီးတွေနဲ့ဒီမြို့တချို့မှာညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။ Minneapolis မြို့ကကုကောင်းဆောင်ကိုဆက်သွယ်ပြီးတော့သူတို့တွေ့ကြုံရတဲ့အခြေအနေအကြောင်းကိုကျွန်တော်အောင်ကဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်။မင်္ဂလာပါကုကောင်းဆိုင်ရဲ့ဒီ African American လူမဲတဦးဖြစ်တဲ့ George Floyd တည်ဆုံးတာအခုဒါကုကောင်းဆိုင်မြို့နေမြို့ Minneapolis မှာဆိုတော့အခုအချိန်လေးအတော်ဆိုးနေတာကိုတွေ့ရပါတယ်ဆိုတော့ကုကောင်းဆိုင်တို့ရောဘယ်လိုတွေကြုံရတယ်ဆိုတဲ့အကြောင်းအရင်ပြောပြပေးပါလား
ကျွန်တော်တို့က Minneapolis နဲ့ဒီ St. Paul ဆိုတာဒီမှာ Twin City ပေါ့ဗျာ Minnesota မှာ Twin City ရှိတယ်ဒါပေမဲ့ဟိုလမ်းဟိုတောင်တောင်ဟိုဘက်တောင်တောင်ဒီဘက်တောင်တောင်လမ်းကြည့်ရင်တွေ့နေရတယ်ဒါမလို့မနီစ IV မနီမနီယပိုလစ်မှာဖြစ်တဲ့ဟာကအဖက်ကစိတ်ပေါ်မှာလာအဖက်လာဖြစ်တယ်ဗျ။ဟိုပြီးကြတဲ့နှစ်ရက်ကဆိုလို့ရှိရင်စိတ်ပေါ်တွေမှာဖြက်စီးတာတွေပါအရင်ညတွေအဲ့လိုမျိုးဟိုတော်တော်များများလိုက်လုပ်လာတယ်ဒီတချို့လူငယ်တွေနဲ့နည်းနည်းဖြက်ချင်တဲ့လူတွေပေါ့နော်။ဆိုတော့အဲ့လိုမျိုးကြီးအခုကအဒီဘက်မှာနည်းနည်းတောင်းကြလာတယ်ပေါ့များလာတယ်။ဆိုတော့လူတွေကကိုဗစ်ဖြစ်နေတယ်ဒါမလို့ဒီမှာအဲ့ဒါဟိုလည်းစိတ်ပြပူပါတယ်မေကမအများကြီးချင်းကောဒါပေမဲ့လို့အဲ့အခုထပ်တိုးလာတာကလူတွေမှာအဲ့လိုတိတ်မလုံးကြုံသလိုခံစားရအထူးသဖြင့်တော့ကျွန်တော်တို့လူမျိုးတွေကပိုဆိုးသလိုလူမျိုးဖြစ်တယ်ဘာဖြစ်ဆိုတချို့အများစုကအဲတချို့ဟိုစကားမတက်ဘူးတချို့တော်တော်များများဟိုအခြေအနေကိုဟိုမတုံ့တက်နိုင်ဘူးပေါ့နော်ပြောရင်ဆိုတော့အဲ့လိုမျိုးတွေလူတွေကတော့နည်းနည်းပြဿနာရှိနေတယ်
Minneapolis ကဒီ target ပေါ်လေ department store ကြီးကိုဝင်ပြီးတော့ဟိုဖြတ်စီးပြီးတော့ပစ္စည်းတွေဝင်ယူနေတာကိုလည်းတွေ့ရပါတယ်။ဆိုတော့တခြားနေရာတွေမှာရောဘယ်လိုအခြေအနေရှိပါလဲ
။အာရှိတယ်ရှိတယ်။တချို့ Asia ဆိုင်ရင်းတွေဒီလိုကိုယ်အစ်တော်ဝင်လူတာတွေဝင်ဖြစ်တာတွေနောက်တစ်ခုအဲ့လမ်းလေးမှာရှိတဲ့ဆိုင်တွေအကုန်လုံးမိမိကိုလိုက်ပြီးတော့အဲ့လိုဟိုလိုက်ဖြတ်တာတွေဟိုသူသဖြင့်တော့ဟိုအများစုကတော့အဲ့လိုအမှန်တရားရိုက်ခွဲမယ် အဲ့လိုတော်တော်များများဟိုဟာလောက်ကြတယ်ဗျ။ဆိုတော့လူတွေကအဲ့လိုအထိတ်ကြမ်းနေဖြစ်သူသဖြစ်တော့ဟိုကျွန်တော်တွေ့ခဲ့တဲ့ကျွန်တော်မျက်မြင်ကိုယ်တွေ့ခဲ့တဲ့ဒီ Asia Store တခုပေါ့နော် Sun Food လို့ခေါ်တဲ့ Asia Store ဆိုရှင်အာတော်တော်ဟိုလူငယ်တွေအထူးသဖြင့်တော့ဒီလူမဲလူငယ်တွေပေါ့နော်အဲ့ဒါတွေအများစုအများစုကနေပြောရလို့ဟိုဟိုဖျက်ဆီးတာပါ
ကိုကောင်းဆန်လည်းပဲဒီ grocery ဟိုကုန်စုံဆိုင်ဖွင့်လာတာဆိုတော့လေဟိုဆိုင်အခြေအနေရော
ကျွန်တော်တို့ဘက်ကလည်းဟိုနည်းနည်းအခြေအနေကတော့ဟိုဘယ်လိုပြောမလဲဒီကျွန်တော်တလန်းလုံးဆိုလန်းတလန်းလုံးအကုန်လုံးအဲ့လိုပိတ်ပြီးတော့ကာရတယ်ပိတ်ဟိုဟိုဟာတွေလောက်ထားတာပေါ့ဟိုကျွန်တော်ပြင်ကြားနေတဲ့ဒီလိုဟိုဟိုမှန်နေအကုန်လုံးဒီဆိုင်ကြီးအကုန်လုံးကာပိတ်ထားတယ်အဲ့ဒါဒီကျွန်တော်တို့ကျွန်တော်မနီယာပူလစ်ကိုမရောက်ဘူးဒါပေမဲ့လို့ကျွန်တော်စိတ်ပေါ်ထဲမှာတော့ကျွန်တော်အားလုံးရောက်တယ်စိတ်ပေါ်တဲ့ကဆိုင်ဒီအကုံလုံးကအဲ့ဒါမျိုးကိုအကုံပိတ်ထားအကုံဟိုကလုတ်ထားတယ်အဲ့လို
ဟုတ်ကဲ့ပါကိုကောင်းဆိုင်အခြေအနေတွေကလည်းသူအဲ့ဒီမှာပို့ပြီးတော့ဆိုးရွားနေတာဆိုတော့ဘေးရန်ကင်းပါစေလို့ဆုတောင်းပါတယ်အခုလိုဖြည့်ချပေးတဲ့အတွက်ကျေးဇူးထူးတင်ပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
်ကျမကဆုမွန်ပါရှင်ကိုဗစ် -19 ကပ်ရောဂါကြောင့်အခက်တွေ့နေကြတဲ့မလေးရှားနိုင်ငံရောက်မြန်မာလူသမားတွေမတမာသူတွေရဲ့လိင်လယ်မှုခံရမဲ့အနေနဲ့ပါနောက်ဆက်တွဲကြုံနေရတဲ့အကြောင်းပြောပြပေးကြပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားအလုပ်သမားတွေအလုပ်ကိုင်းတဲ့စားဝတ်နေရေးအခက်အခဲဖြစ်နေကြသလိုအဖမ်းဆီးတွေကြောင့်နေရပြောင်းခြင်းသူတွေတိုးလာနေတာနဲ့အမျှမတမာသူတွေကအခွင့်ကောင်းယူဖို့ကြိုးပမ်းမှုတွေလည်းရှိလာတယ်လို့အလုပ်သမားရဲ့လှုပ်ရှားသူတွေကပြောပါတယ်။ဒီအတွက်လည်းနေရပြောင်းခြင်းသူမြန်မာနိုင်ငံသားတွေအထူးသတိထားကြဖို့မြန်မာတယုံနဲ့အတူအလုပ်သမားရေးလိုက်လံဆောင်ရွက်ပေးနေတဲ့ဦးတီဟာမောင်မောင်ကပြောပြပါတယ
်အကြီးကတော့ဒီအချိန်မှာကအလုပ်နဲ့ပဲဖြစ်တဲ့လူတွေကတော်တော်များနေတဲ့ခါကျတော့ဒါကိုအခွင့်ကောင်းယူပြီးတော့လူတွေကလိန်ညင်ရတာပေါ့နော်အခုတော်တော်များများအရင်ပြင်ညင်ရတယ်အရင်ပြင်ညင်တဲ့ခါကျတော့ကျွန်တော်တို့ဒီလက်ရှိဖြစ်နေတဲ့အနေအထားမျိုးမှာဥပမာပြောမလေးရှားဆိုရပေါ့နော်ဟို B4G အစီအစဉ်မျိုးပေါ့နော်ဒီ Back for Good ဆိုတဲ့ဒီဒံကြီးတက်တက်တာနဲ့ပြောင်းတဲ့အစီအစဉ်ကအခုချိန်မှာဘယ်လိုမှမဖြစ်နိုင်သေးဘူးဆိုအဲ့ဒီအနေအထားမျိုးမှာပြန်ညင်တဲ့လူတွေကလည်းအရင်ပြန်ညင်နေတဲ့ခါကျတော့လင်ညင်တဲ့လူကဒီချိန်မှာပြန်လို့ရပါပြီ။အပေါ်လမ်းပြန်မယ်ဆိုစီရင်လျှောက်လို့ရပါပြီ။သူတို့ဆယ်ရန်နေပေးထားလို့ရပါပြီ။ဆိုတော့လင်ကြီးတစ်မျိုးပေါ့နော်။နောက်လင်ကြီးတစ်မျိုးကအောင်လမ်းပြန်မယ်ဆိုလို့ချင်းလည်းဟာဥမာမြမကြီးမာတော်ကဟိုအလုပ်အကိုင်အခွင့်လမ်းတွေပါသူကပေးအောင်မယ်ဆိုတဲ့သဘောမျိုးတွေနဲ့လင်တာဒါလိုင်းပေါ်မှာသူတို့ပေါ်ပေါ်ချင်းမျိုးလင်နေတဲ့ဟာကိုကျွန်တော်တို့တွေ့နေလို့ဒါကြီးကျွန်တော်တို့ကချပြတာလေ။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်မလေးရှားနိုင်ငံတွင်စီးပွားရေးလုပ်ငန်းတွေတော်တော်များများထိခိုက်သလိုလုပ်ငန်းခွင်တွေလည်းရနာကုန်တာကြောင့်အလုံးလက်မဲ့ဖြစ်ကြသူတွေလည်းမြန်မာအလုံးသမားအများပြားလည်းပါဝင်ပါတယ်ဒီလိုမျိုးအလုံးလက်မဲ့ဖြစ်နေကြတဲ့မြန်မာအလုံးသမားတွေကိုအလုံးကိုင်အခွင့်အလမ်းနဲ့မလုံးပေးလိမ့်လေသူတွေရှိနေတဲ့အတွက်သတိထားဖို့ကိုလည်းဥတီဟာမောင်မောင်ကတိုက်တွန်းပါတယ
်နောက်တစ်ခုကလည်းအခုတစ်သေးတော်တော်များများကအလုံးမခံတော့ဘူးကြာဒီ COVID tax လောက်ကမဲ့အနေအထားမျိုးမှာတရားမဝင်နေဖြစ်တဲ့ခါကျတော့အထောက်အထားမရှိတဲ့ခါကျတော့စိတ်ဝင်စားစားသွားဖြစ်ဖို့တက်ဖို့ဘလို့မှမဖြစ်နိုင်ဘူးအဲ့ဒီလူတွေကအလုံးလက်မဲ့ဖြစ်နေတာတော်တော်များများဖြစ်လာတယ်ဆိုတော့ဖြစ်လာတဲ့အချိန်မှာခုနလိန်နဲ့နောက်တစ်မျိုးကဟိုအလုပ်ကြီးတွင်းပေးပါမယ်ဆိုပြီးတော့လေဟိုတော့ဗောဘယ်အလုပ်ကတော့ဘယ်လိုတွင်းလို့ရဟိုလုပ်လို့ရပြီပေါ့နော်ဘလားသာဘယ်လောက်ရမယ်ဆိုပြီးတော့အဲ့လိုမျိုးတွေနေပြီးတော့တကယ်တကယ်ကျတော့ဟုတ်တာမဟုတ်ဘူးအဲ့ဒီကလေးတွေရှိမှရှိတယ်မရှိမဲ့ရှိမဲ့ပတ်စံလေးတွေကိုလိန်ညာပြီးတော့ယူသွားတဲ့ဒီအလုပ်တွင်းပွဲသားတွေရတယ်တစ်မျိုးပေါ့နော်
မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့သွားလာလှုပ်ရှားမှုတွေကန့်သက်ထားချိန်မှာအခက်ကြုံနေရတဲ့မြန်မာအလုပ်သမားတွေကိုတော့လက်တလောပရာဟိတအဖွဲ့တွေနဲ့အလုပ်သမားရေးဆောင်ရွက်ပေးနေသူတွေကထောက်ပံ့ကူညီပေးနေကြပါတယ်။ကံရောကကြုံနေရချိန်မှာတရားမဝင်နေထိုင်သူတွေအဖြစ်ဖမ်းဆီးခံရသူတွေအတွက်ကတော့စိုးရိမ်စရာကောင်းတယ်လို့ဦးဒီဟာမောင်မောင်ကပြောပါတယ်
။သူတို့သတ်မှတ်ထားတဲ့ဒီအနေအောင်နေနေကဟိုဒါကျွန်တော်တို့ဒီမြန်မာအပိုင်းဝိုင်းနဲ့ပတ်သက်တဲ့နေရာတွေတော့အခုလော့ဒ်ဒေါင်းနဲ့အကုန်လုံးပြန်ဖြေချလိုက်ပြီ။ဒါပေမဲ့တခုပြဿနာကပါဆိုတော့စပြီးတော့သူတို့လော့ဒ်ဒေါင်းချတဲ့အချိန်မှာခုနပြောလို့ပေါ့နော်ဒီဟိုစီးရင်းနေကောက်ယူတယ်စစ်စစ်တဲ့အချိန်မှာအဲ့မှာတရားမဝင်နေတွေ့တဲ့အတွက်ပထမဆုံးဟိုဒါထောင်းချောက်အောင်ရှိတယ်အဲ့မှာတော်တော်များများအဖမ်းခံလိုက်ရတယ်ဒီအရေးပေါ်ကာလစတတ်မှတ်တဲ့အချိန်ကစပြီးတော့တွက်လိုက်မယ်ဆိုလို့ချင်းအဲ့မတိုင်ခင်တည်းကဒီအထက်ထဲမှာလူရဲစီလို့ဟိုထောင်းဝနေပြီးတော့ကန့်ကိုရောက်နေတဲ့လူတွေကအဖြစ်ပြင်းနဲ့များများများလာပြီးဟို positive ဖြစ်တဲ့လူတွေကလည်းပါလာတယ်လော့ဒ်ဒေါင်းချထားတဲ့အဝင်းဝိုင်းမှာတော့မြန်မာသွားလာလို့မရတဲ့ခါကြတော့တချို့ဆိုလဲအထက်ထက်မှာပဲပုံနေရတဲ့လူတွေလည်းရှိတာပေါ့
မလေးရှားနိုင်ငံတွေမှာကပ်ရောဂါကာလသွားလာလှုပ်ရှားမှုတွေဖြေလျှော့ပြီးလုပ်ငန်းတွေပြန်လည်စတင်တဲ့အခါမှာယောဂါကင်းစင်မှုရှိမရှိစစ်ဆေးသွားမှာပါလက်တလောမလေးရှားနိုင်ငံမှာတော့ COVID-19 ကပ်ရောဂါကြောင့်သေဆုံးသူ100ကျော်အပါအဝင်ကူးစက်သူက8,900ကျော်ရှိနေပြီးခန့်မှန်းချင်မြန်မာအလုပ်သမား90ကျော်ဟာလည်းယောဂါပိုးကူးစက်ခံထားရပါတယ်ကျွန်မစုမွန်ပါရှင်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ရခိုင်ပြောက်ပိုင်းရှိနေပတ်သက်ပြီးတော့ဒီမြန်မာနိုင်ငံအပေါ်မှာ ICJ ပြည်ဆိုင်ရာတရားရုံးကနေပြီးတော့ဂျားဖြတ်စီမံဆိုပြီးတော့ပြီးခဲ့တဲ့ဇန်နဝါရီကလက်ကနေပြီးတော့၄ချက်ချပါတယ်။ဒီ၄ချက်ကယူအားဖြင့်ပြောမယ်ဆိုရင်တော့ဒီလူမျိုးတုံးသက်ပြတ်မှုတာစီဆိုင်ရာနိုင်ငံတကာစာချုပ်စာတမ်းကိုမြန်မာနိုင်ငံအနေနဲ့လေးစားလိုက်နာဖို့တစ်ချက်ပါပါတယ်။နောက်တစ်ချက်ကတော့ဒီလူမျိုးတုံးသက်ပြတ်မှုတာစီဆိုင်ရာနိုင်ငံတကာသဘောတူညီချက်အတိုင်းမြန်မာနိုင်ငံကလူမျိုးရေးဖွဲ့စည်းရေးဖြစ်တဲ့စစ်တပ်ရဲ့ဒီဖွဲ့စည်းတွေကိုမြန်မာအစိုးရအနေနဲ့ထိန်းကိုထားဖို့ဒီလူမျိုးအခြေအနေတွေမဖြစ်အောင်လို့တာစီဖို့ဆိုတာပါပါတယ်။နောက်တစ်ချက်ကတော့ပြီးခဲ့တဲ့ပြည်ပခအတွင်းမှာဒီမြန်မာနိုင်ငံထဲမှာဖြစ်ပျက်ခဲ့တဲ့နေရာကအထောက်အထားတွေကိုမဖြတ်စည်းအောင်ထိန်းထားဖို့ဆိုတာပါပါတယ်။နောက်ဆုံးတစ်ချက်ကတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ ICJ ကိုမြန်မာနိုင်ငံအနေနဲ့ပုံမှန်အစီအစဉ်တင်သွင်းဖို့ကနေဦးအဖြစ်ဆိုလို့ရှိရင်ဒီမေလ23ရက်နေ့နောက်ဆုံးထားပြီးတော့ပထမဆုံးဟိုအစီအစဉ်တင်သွင်းဖို့ဆိုတာပါပါတယ်။ဒီနောက်ဆုံးအချက်ဖြစ်တဲ့ဒီဂျာဖြတ်အစီအမံနဲ့ပတ်သက်ပြီးတော့အစီအစဉ်စာပေါ့နော်အဲ့ဒါနောက်ဆုံးမေလ23ရက်နေ့ကနေပြီးတော့မြန်မာနိုင်ငံကနေပြီးတော့ ICJ ကိုပေးသွင်းလိုက်ပြီးဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့ဒီအစီအမံနေနဲ့ပတ်သက်ပြီးတော့လိုက်လျောမယ်ဆိုတဲ့သဘောတူညီချက်ကိုပြလိုက်တာဖြစ်ပါတယ်။တော့ဒါနဲ့ပတ်သက်ပြီးတော့မြန်မာစုအနေနဲ့မြန်မာနိုင်ငံအနေနဲ့တကယ်ပဲဒီ ICJ ကအစီအမံနေနဲ့ပတ်သက်ပြီးတော့ပြင်ပြီးအောင်ဆောင်ရွက်နိုင်ပါရဲ့လားဆိုတာကိုကျွန်တော်တို့ဒီ Synergy လူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့ကအမှုဆောင် Director ကိုတက်ဆွေးနွေးလို့ကျွန်တော်မိများတော့မှာဖြစ်ပါတယ်ကိုတက်ဆွေးနွေးစကားခံကြတာကဒီ Ranger ဆိုတဲ့အုံနှုံနဲ့ပတ်သက်လို့ပေါ့မြန်မာနိုင်ငံမြန်မာအစိုးရအနေနဲ့ကဒီရခိုင်ပြည်ပိုင်းမှာရှိတဲ့မွတ်စလင်လူမှုတိုင်ဝမ်ကို Ranger ဆိုတဲ့အုံနှုံလို့သူတို့အတိအမှန်မပြုပါဘူးလက်မခံပါဘူးဒါပေမဲ့လေဒီအုံနှုံနဲ့ပတ်သက်လို့အဲ့ဒီဒေသမှာရှိတဲ့လူမှုတိုင်ဝမ်ကသူ့ကိုယ်သူကိုယ်လည်းတုံးတယ် Ranger လို့ပဲတုံးတယ်တခြားဒါအပြင်ဒီနိုင်ငံတကာကုလသမဂ္ဂပါဝင်နိုင်ငံတကာအစိုးရတွေနောက်သတင်းမီဒီယာတွေမှာလည်း Ranger ဆိုတဲ့အုံနှုံတုံးတဲ့ကြောင့်လို့ကျွန်တော်တို့ကတော့ဒီ Ranger ဆိုတဲ့စကားလုံးနဲ့ပဲရည်ညွှန်းပြီးတော့ပြောပါမှာဖြစ်ပါတယ်ခင်ဗျအဲ့တော့ခုနကကျွန်တော်အရင်ဆုံးမေးချင်တဲ့မိကွန်းကတော့ကိုသက်ဆွေကိုမေးချင်တာကဒီဖြစ်ပြီးခဲ့တဲ့ brief card နဲ့ပတ်သက်လို့အထောက်အထားတွေကိုမဖြတ်စည်းအောင်ထိန်းသိမ်းထားရမယ်ဆိုပြီးတော့ ICJ ကအစီအမံထဲမှာပါပါတယ်မြန်မာစုရသမရယုံကလည်းဒါနဲ့ပတ်သက်လို့ညွှန်ကြားချက်ထုတ်ထားတာကျွန်တော်တွေ့ပါတယ်ဒါတွေကိုမပြောက်ပြောက်အောင်ထိန်းထားဖို့ဆိုပြီးညွှန်ကြားချက်ထုတ်ပါတယ်အဲ့တော့ကျွန်တော်မေးချင်တာကဒီဖြစ်ခဲ့တဲ့ပြဿနာတွေကနှစ်လက်တော်တော်ကြာနေပါပြီအဲ့တော့ဒီထောက်ထားတွေကအခုတည်းထိမပြတ်မစည်းရှိနိုင်ပါမလားမြန်မာစုရကအခုကညွှန်ကြားသလိုတော့တကယ်တမ်းအခြေအနေကထိန်းထားနိုင်ပါမလားကိုသက်ဆွေအမြင်အရင်ဆုံးသိချင်ပါတယ်
သတိထောက်ထားရေးချင်းမှုဖူလေးကိစ္စတော့ခက်တယ်လို့ကျွန်တော်နေလို့ဒီမှာဒါပေမဲ့ဖြစ်နိုင်မှုဖူလေးကိစ္စလို့မဟုတ်ပါဘူး။ဘာလို့လဲဆိုတော့ဒီကျွန်တော်တို့ဒီအင်းနေကိစ္စအပြီးမှာနောက်ထပ်ထပ်ပြီးတော့သတင်းတွေထွက်လာကြတာရှိတယ်ဒီနိုင်ငံကအဖွဲ့ကြီးတွေကဒီ mass grief တွေပေါ့နော်ဒီပင်ရပင်ရမှာ mass grief တွေနဲ့ပတ်သက်ပြီးတော့ရှိတဲ့ဟာမျိုးတွေရှိနိုင်သေးတယ်ဆိုတာလူတွေထွက်တာမျိုးတွေရှိတဲ့အခါကျတော့ဒီဟာတွေကိုရှိတဲ့အနေအထားလို့ကျွန်တော်နေလို့မြင်တယ်ပေါ့နော်ဒါတူးပြီးတော့သာမဖြစ်ပါမဖြစ်ပါတော့ဖြစ်ဖြစ်ဒီနည်းမဖြစ်ဖြစ်ဖြစ်လို့ရှိတော့လူဟာမျိုးတွေကရှိနိုင်တဲ့အနေအထားတော့မြင်တယ်သို့တော်ရွာတွေပေါ့ပြည်သူပြည်သားဖြစ်ပြီးဒီခဏလောက်ကြာသွားတဲ့ကာလအတွင်းမှာရွာတွေကခြုံခံလိုက်ရတယ်ဒီဟိုကလမ်းတစ်လားတွေဘီးနားတွေမှာအထူးသဖြင့်လမ်းတွေဘီးနားတွေမှာရှိတဲ့ရွာတွေဒီရွာတွေဆိုလို့ရှိရင်လောကဘူဒူဇာနဲ့ထိုးပြီးတော့လောကအပြောက်ရှင်းလိုက်တဲ့ဟာဒါကျွန်တော်ဖက်တလိုက်တဲ့ပုံနဲ့ညာပြီးမှလည်းတွေ့ရတယ်ပြောလို့ရှိရင်ဒီဖူးရထုတ်ပြန်တဲ့ဒီသတင်းချက်လက်တွေသတင်းပါတွေမှာလည်းဒါတွေ့ရတွေ့ကြရှိတယ်ဒီဘဝရေးအတွက်ဘာညာအကြောင်းပြပြီးတော့ဒီခြုံလိုက်တဲ့ဟာတွေဒါရောအများကြီးရှိတယ်ပေါ့နော်အဲ့တော့ဒီ2019ကကာလအတွင်းမှာလေကျွန်တော်တို့ဒီနှစ်နှစ်လောက်ကာလအတွင်းမှာအကြောင်းလေးတွေအများကြီးရှိပေါ်ကြရမျိုးလို့ရှိတယ်။သို့တော့ဒီတက်တည်ထောက်ထားတွေဒီမပြောက်မပေါ့ပျောက်ပြတ်သွားမှာအကုန်လုံးပျောက်ပြတ်သွားမှာဆိုတော့မဖြစ်နိုင်ပါဘူးကျွန်တော်တို့ကတော့နောက်ဆက်ပို့ပြီးတော့အရေးကြီးတက်တည်ထောက်ထားတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုပြောင်းသွားတဲ့ဒီဒီတန်းနဲ့ချီရောက်တဲ့လူတွေပါပဲ။ဒါလည်းတကယ်တက်ရှိတက်တည်ထောက်ထားတွေပါပဲ။အဲ့တော့ဒီဟာဂျီယူရီဖီကနေပြီးတော့လေပြန်ပြောပြနိုင်တဲ့ဒီအချက်လက်တွေဒါမျိုးကြီးလည်းရကောင်းရနိုင်မှာရှိပါလိမ့်မယ်။ဒါတို့ပညာရှင်တွေပူတည်ပါလိမ့်မယ်။အဲ့တော့အထောက်အထားတွေအောင်ရှိပါလိမ့်မယ်။ဒါပေမဲ့ကျွန်တော်ခုနပြောတဲ့ရွှေပြောင်းလို့မရနိုင်တဲ့ဒီရွာလူဟာမျိုးတွေပြောလို့ရှိရင်ခြားသောဒီလင်းကြီးတွေ mass grief တွေဒါတွေကတော့ဒီတနစ်တာကာလအတွင်းမှာတော့ရှာဖို့ဖွင့်ပြီးတော့နည်းနည်းခက်ခဲရှိမှာပေါ့ကျွန်တော်ထင်ပါတယ်။
ကျွန်တော်နောက်တစ်ခုမေးချင်တာကတော့ ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံထဲမှာ Ranger 6သိန်းလောက်ရှိတယ်ဆိုပြီးတော့ကိန်းဂဏန်းတွေကသိရပါတယ်ခင်ဗျာအဲ့တော့ပြောမဆိုရင်ဂျာဖြတ်အစီအမံကိစ္စကလည်းဒီ6သိန်းကိုအကောက်ွယ်ပေးလို့တဲ့အဓိကရွယ်ချက်ဖြစ်တယ်လို့သိရပါတယ်အဲ့တော့ဒီရှိနေတဲ့ Ranger 6သိန်းနဲ့ပတ်သက်လို့ရောမြန်မာစုအနေနဲ့တစုံတရာအကောက်ွယ်ပေးနိုင်တဲ့အနေအထားမျိုးအကောက်ွယ်ပေးထားတဲ့အနေအထားမျိုးတွေ့ရပါလား
ကျွန်တော်ဘာမှဟိုဟိုထိထိရောက်လုပ်ထားတာမတွေ့ရဘူးပေါ့အခုထိရတော့တော့ဟိုဘာမှဒီဖိတ်ကျင်နေရတော့တိောက်တဲ့ဒီဖီမန်ချက်တွေကျွန်တော်မမြင်အောင်မကြားအောင်တော့ဒီ Ranger ကြီး even ဒီတဖို့တင်လိုက်တဲ့ report ဆိုတဲ့ဟာနဲ့ပတ်သက်ရင်တော့မှဒီဘာမှအရက်ပဲဖွင့်ပြီးလေကျွန်တော်ဒီစားရှင်းရှင်းလေးမသိရဘူးဘာမှလည်းရှိတာပေါ့အဲ့တော့ဘာတွေလုပ်ထားတယ်ဘယ်လိုဖီမန်ထားတယ်ဆိုတဲ့ဟာကျွန်တော်အနေနဲ့မသိရဘူးအဲ့တော့ကျွန်တော်ဒီမှာအများကြီးကြားရတဲ့ဟာတော့နေ့စဉ်ဒီကျွန်တော်ဒီရောက်နေတဲ့တွင်ရောစစ်ပွဲတွင်ကိုဘယ်လိုရောမိရှုခံရရဘာရောဖြစ်နေဒီ Ranger တွေရောရခိုင်တွေရောဒုက္ခတွေရောမြင်ရတဲ့တွင်ရောကျွန်တော်ဆိုတာဒီတိုင်းတက်နေတာပေါ့နော်တော့ဒါတော့ဟွာကြားရတဲ့ဟာပါဘူးသူကြီးကြားတော့တိရတာဆိုလို့ဒီ Ranger တွေကိုရောက်ရှိရတော့လားမသိဘူးဒီခန္ဓာတွေဟာကိုပြန်ထုတ်လိုက်ပြန်ဆိုရဒီတစ်ခုတော့ပဲဒီကြားထဲမှာသူကြီးကကျွန်တော်အနေနဲ့တွေ့မိတယ်ကျန်တဲ့ကိစ္စကတော့ဘာမှဟွာချင်းချင်းရှိရှိဖတ်ဖတ်လာတယ်ဒီတော့ကျွန်တော်အနေနဲ့မတွေ့မိပါဘူ
းနောက်တစ်ခုသိချင်တာကကျွန်တော်ဒီ Ranger မြန်မာနိုင်ငံထဲမှာရှိတဲ့ Ranger 6သိန်းအခြေအနေပေါ့နော်ဒီ Ranger 6သိန်းအခြေအနေနဲ့ပတ်သက်ပြီးတော့တကယ်တမ်းသူကိုထားနေတာကျွန်တော်နားလည်တော့ပြီးခြားစခန်းနေတဲ့သူထားထားရတယ်တော့သူရဲ့လုံခြုံရေးသူတို့တစုံတရာအနေနဲ့ပြုတ်နိုင်တဲ့အနေအထားပေါ့နော်တခြားလူမှုဖွဲ့စည်းဖြစ်စီတခြားလက်နက်ကိုင်ဖွဲ့စည်းဖြစ်စီအရန်အနေနဲ့ပြုတ်နိုင်တဲ့အနေအထားမျိုးတော့ရှိပါလားသူရဲ့လုံခြုံရေးဘယ်လိုရှိပ
ါဟုတ်တယ်ဒီကျွန်တော်ဒီ Ranger ကျန်းမြေကိုကျွန်တော်လမ်းပြီးတော့အဆက်အသွယ်မီးရမျိုးပြေးမိတ်ဆွေနဲ့လမ်းပြီးမီးပြီးပြောပြတာရှိတယ်တော့တချို့ကျန်းမြေဆိုလို့ရှိရင်ဒီလက်ရှိ COVID-19 နဲ့ပတ်သက်ပြီးတော့တချို့အဖွဲ့အစည်းကဝန်ကြီးကူညီရမျိုးရှိတယ်သို့တော့ဝင်ခွင့်မရတဲ့အနေအထားမျိုးလေးတွေကြုံရတာမျိုးတွေရှိတယ်ဆိုပြီးတော့ကျွန်တော်ပြန်ကြည့်ရတာရှိတယ်နောက်တစ်ခုကကျတော့ Ranger တွေကိုကျွန်တော်တို့ကဘယ်လိုမှထားရည်ထားပါတော့ဒါတော့အရင်ဆုံးကလေးကဒီအခုဒီနှစ်ပေါင်းကြာပါပြီဒီပြဿနာကြီးဖြစ်ဖြစ်ပြီးကြတာဆိုလို့ရှိရင်ဒီ2023လောက်ကလေးကငကန့်နေတယ်မှာထားတာတွေဟာဒါတကယ်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ cancel program မျိုးပေါ့တကယ်ဒီ open prison program မျိုးတွေမှာဒီနေရာဟာဒါကြီးကလေဒါတကယ်တမ်းဟိုကဖြစ်နေတဲ့ကိစ္စတခုမဟုတ်ဘူးလို့ကျွန်တော်နေနေဖြစ်တာလေအဲ့တော့တကယ်တမ်းအခုရမှာဆိုတော့ကျွန်တော်ဒီ willingness ဒီဘယ်လိုပဲ willingness ရှိတယ်ဆိုလို့ရှိရင်ပေါ့ဒါနဲ့ပတ်သက်ပြီးတော့ဒီလုတ်ပြေးခြင်းနဲ့တကယ်အပြောင်းလဲတစ်ခုလုတ်ပြခြင်းဆိုလို့ရှိရင်သူတို့မူရင်းဒီကားတွေမှာပြန်ထားဖို့အတွက်မူရင်းရိပ်ွာတွေရွာတွေရှိတယ်ဒီလိုနေရာကိုပြန်ထားဖို့အတွက်ဆီစဉ်တော့မျိုးလေးရုပ်လို့ရရရှိလာပေါ့နော်အခုဒီကတော့ဒီကမ့်နေတဲ့မှာရှိနေရုံနဲ့ဒါပါမှတော့ဒီကမ့်နေတဲ့ပတ်သက်တဲ့ပြဿနာတွေအကြီးကြီးမှတော့မကြုံရနိုင်သေးပါဘူးဒါပေမဲ့ဒီတချို့ဟာလေးတော့ကြားရတာပေါ့ဒီတိတိမမာဒီတချို့ပြဿနာမျိုးလေးတော့ကြားရတာရှိတယ်ဒါပေမဲ့ဒါလေးဒီကျွန်တော်တို့မသိရတဲ့အပိုင်းတွေရှိတယ်မထူးဆန်းရတဲ့ effect တွေပိုင်းဆိုင်ရမှာပေါ့ဒီ internet မရနေတဲ့ကိစ္စကကျွန်တော်တို့ဒီတချို့နေရာတွေနဲ့ဖြစ်လို့ရှိရင်ပြောရဆိုရတာဒီ transfer တွေကိုတော့ဆက်ကြရလို့ဒီလေကြုံရလို့ရှိတယ်ပေါ့အခုလက်ရှိရခိုင်နေကြုံရတဲ့ပြဿနာကရခိုင်နေကြုံရတဲ့ဒီတိုက်ပွဲတွေဖြစ်ပွဲတွေဒီဒုက္ခတွေအကုန်လုံးကဒါလူရင်းကြတွေရင်တော့ကြုံနေပြီးသားဟာတွေပဲအဲ့တော့ဒါတွေကရခိုင်နေပြန်ရောက်လာတဲ့အခါမှာဖြစ်လာတယ်အဲ့တော့အကြောင်းပြတဲ့အကောင်းတဲ့ဟာလေအေးကိုအခုချိန်မှာဒီဟိုဘာခေါ်လဲဒီဟိုအကြမ်းဖက်အဖွဲ့ဖူးတဲ့ပုံစံမျိုးနဲ့ဒီဟာလုံးလိုက်တဲ့ခါကျတော့ဒါအကြမ်းဖက်ကိုတိုက်တာဆိုတဲ့ပုံစံမျိုးနဲ့ပေါ်ပြီးတော့ဒီတော်တော်ပြင်းပြင်းထန်ထိုးစစ်ဖြစ်လာတာရှိတယ်။အဲ့တော့ကျွန်တော်ဒီနေ့ဒီနေ့ဟာတော့ Ranger တွေကိုတော့နိုင်ငံတကာဖိအားကြောင့်မို့လို့ဒီတိတ်အများကြီးအရင်ကတော့ဖူးဖူးကမဖြစ်နိုင်ကြလို့ပဲဒီရခိုင်မျိုးကိုတွားနေတဲ့ဟာကတော့အရင်ကတည်းကပူပြီးဖူးသွားတဲ့အညီခါကတစ်ခုဘက်ကိုရောက်လာတယ်လို့တော့သုံးသပ်နေတယ
်။ Okay ဒီဒီနေ့မှာကျွန်တော်စက်သေးမေးချင်ပါတယ်ခုနကဒီလူမျိုးတို့တက်ဖြတ်မှုဒီလူခွေချိုးဖောက်မှုတွေမဖြစ်အောင်လို့လှုပ်ဆော်တဲ့အခြေအနေတွေကိုမြန်မာစုအနေနဲ့အကာအကွယ်ပေးဖို့ဆိုတာပါပါတယ်။အဲ့တော့ဒါနဲ့ပတ်သက်လို့ကသမရယုံကခုနကကိုသက်ဆိုရင်ပြောသွားတယ်ထင်ပါလဲပါပါတယ်။မိုးစကားမပြန့်ပွားဘူးမလှုပ်ဆော်ကြဘူးဆိုရယ်ထာသူကပြောမှဆိုရင်တော့သူအတုညွှန်ကြားချက်ကိုကျွန်တော်ဖတ်ကြည့်တော့ဌာနဆိုင်ရာအစစ်စစ်ကိုညွှန်ကြားတာလူလူကိုပြောတဲ့သဘောမျိုးတော့မဟုတ်ဘူး။အဲ့တော့ညွှန်ကြားချက်တွေထုတ်တာမျိုးတော့ရှိပါတယ်။တကယ်တမ်းအစုအနေနဲ့ဒီလိုမျိုးကျွန်တော်စိုက်တို့အခြေအနေမျိုးတွေမပေါ်လာအောင်လို့ထိထိရောက်အကာအကွယ်ပေးတဲ့ထိထိရောက်ဆုံးတော့ဟိုအသိပေးတဲ့ဟာမျိုးပေါ့နော်ခုနပြောလို့အမုန်းစကားတွေမလုံးကြပါနဲ့လို့ဟာမျိုးတွေလောက်တာမျိုးရောရှိပါလားချင်းကြီးအ
ဲ့ဒီညွှန်ကြားချက်တစ်ခုတော့ပဲကျွန်တော်တွေ့ပါတယ်ဒါလေးရုပ်တဲ့ဂလုတ်ကြီးကြီးထွက်လာတဲ့ညွှန်ကြားချက်လို့ကျွန်တော်အနေနဲ့ယူဆတာတိတ်ပြီးတော့ဟိုဘယ်လိုပေါ့မလဲပုံမှန်လေးပြောရမယ်ဘူးရင်ကျွန်တော်ဒီတရားကြီးတုတ်ထားတဲ့ဟိုဟောင်းလွှမ်းနေတဲ့အစားအစာတစ်ခုပြတာဒီလောက်ပဲနော်ဒါအရှုကကုတ်တဲ့လုပ်ထားတဲ့ဟာကျွန်တော်တော့ယူဆတယ်အဲ့တော့ဒါနိုင်ငံတကာကို report တင်ရတော့မယ်နိုင်ငံတကာကိုပြဖို့ပြရချင်ပါတော့ဒါလေးလုပ်ရမယ်ဆိုတာဒီပုံမှန်ရင်းပြောရမယ်ဆိုလို့ရှိရင်ကျွန်တော်အနေနဲ့ဟိုယူသားမှုပဲနိုင်ငံရေးဖြစ်တာဒီအမှအများကြီးကျွန်တော်အနေနဲ့အခုချိန်ကြီးတော့မတွေ့ရသေးဘူးဒီ Ranger ကျွန်တော် fine ပတ်သက်ပြီးတော့ဒါနိုင်ငံတကာအဖီးကဒါပေမဲ့တခုကျွန်တော်တို့စီမံပြုရမှာတော့ဖိုးရအနေနဲ့ပြူပေါင်းပါဝင်ပြီးတော့ဒီ report ကိုအခုပြောဒီပုံမှန်တင်နေဒါလေးကိုလည်းနည်းနည်းအသ တန်ရှင်းပြီးပြီးလုပ်ပြီးရပေါ့နော်နည်းနည်းဟိုပြပြစီလေးလုပ်ပြီးရဆိုတာတော့ကျွန်တော်တို့အနေနဲ့တော့ကျွန်တော်အနေနဲ့အသိပ္ပာယ်ပြုတယ်သို့သောတကယ်တမ်းထိထိရရောက်နိုင်ငံရေးဖြေဆနာပတ်ပါနဲ့လုပ်နေတဲ့ဟာမရှိဘူးလို့တော့ကျွန်တော်ကသုံးသပ်တယ်အဲ့တော့ဒီအမိန့်ထုတ်လိုက်တဲ့ဟာလည်းအောက်ချိန်မှာဘယ်လောက်ထိတကယ်ထိထိရောက်လုပ်မယ်ဆိုတဲ့ဟာတော့ကျွန်တော်အနေနဲ့မလျှော့ဘူးတကယ်တမ်းပြောရမယ်ဆိုလို့ရှိရင်လုပ်မယ်လားလားကတော့တော်တော်နည်းပါတယ်သို့သောဒါကိုကျွန်တော်တို့ဘယ်လောက်ထိဒီထုတ်ထားတဲ့အမိန့်ကိုတကယ်တမ်းပြီးဝအောင်လို့လုပ်ဖို့အတွက်ကိုအစိုးရကိုကျွန်တော်တို့တိုက်တွန်းကြမလဲဖိအားပေးကြမလဲတောင်းဆိုကြမလဲဆိုတဲ့ဟာတော့ဒါတော့ကျွန်တော်တို့တွေဝိုင်းပြောကြဝိုင်းလို့ရမယ်လို့တို့ကျွန်တော်နေကြတယ်။ဒါတော့ဒါမျိုးထွက်လာတော့ကောင်းတယ်နော်ထွက်လာတာကောင်းတယ်ဒီအမိန့်ထုတ်ရတဲ့ဟာကိုလည်းကျွန်တော်နေနေရတော့ကျူးဆိုတယ်ဒါကတော့ရေဘူအဖြစ်ကျူးဆိုရမယ့်ကိစ္စတစ်ခုနေလဲကျွန်တော်မြင်တယ်။သို့တော့ဒီအမိန့်ကိုတကယ်တည်အောင်လုပ်မယ်မလုပ်ဘူးဟိုကလုပ်နိုင်တယ်မလုပ်နိုင်ဘူးဆိုတဲ့ကိစ္စတော့ဒါမျိုးအကြီးထုတ်ရမယ့်ကိစ္စဖြစ်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်အဓိကအစိုးရရဲ့ commitment မှာပြောမစွန်းတော့ဒီ roja ကြီးနဲ့ပတ်သက်ပြီးတော့ ICJ ကအခုလိုဂျာဖက်စီမံလုပ်ထားတာကိုအစိုးရအနေနဲ့လိုက်နာမယ်လက်ခံတယ်ဆိုရင်သဘောတော်ဆောင်ပါတယ်စင်္ဂလာတင်ပြီဆိုတော့အထက်မှာပါတဲ့အသေးစိတ်ကိုတော့ကျွန်တော်မသိရသေးဘူးပေါ့နော်အဲ့တော့ပြောမစွန်းတော့အစိုးရဘက်ကဒါနဲ့ပတ်သက်လို့လည်းပြောမစွန်း ICJ ကချထားတဲ့ဂျာဖက်စီမံတစ်ချက်ချင်းနဲ့ပတ်သက်လို့လည်းသူတမရရုံကနေပြီးတော့ညှိနှိုင်းချက်တွေထုတ်ပါတယ်ဆိုရင်တော့ကျွန်တော် site ဒီလူမျိုးတွန်းတပ်ဖြတ်မှုတာမီရေးဆိုင်ရာနိုင်ငံတကာသဘောတူချက်ကိုလေးစားလိုက်နာကြဖို့ဆိုပြီးတော့တပ်ဖွဲ့တွေကညွှန်ကြားချက်တွေအဲ့လိုမျိုးလည်းကျွန်တော်ဖတ်ရပါတယ်အဲ့တော့စွေရပက်ကတကယ်ကိုဒီဝင်းဂျာပြိပခါနဲ့ပတ်သက်လို့ကြည်အေးခြင်းနဲ့ပြည်လဲစီခြင်းနဲ့တန်တိတ်ထံပေါ့နော်သူရဲ့နိုင်ငံရေးတန်တိတ်ထံဘလို့များရှိပါလဲသူသက်ဆိုရမယ်ပြီးကြပါလဲခင်ဗျာသူလူလားလားရှိပါရဲ့လား
ကျွန်တော်ဖိတ်ကြည့်လေအစွေရကတော့ရှင်းကျင်တဲ့အနေထားရှိပါလိမ့်မယ်ရှိမှရလိမ့်မယ်အဲ့တော့မှလည်းဒီအစွေရ credibility တက်မှာပေါ့နော်ဒါသူရဲ့ဒီကုန်သိက္ခာလေးပြန်တက်လာမှာဖြစ်ကြကြောင်းမို့လို့ဒီရှင်းကျင်တဲ့အနေထားရှိပါလိမ့်မယ်သို့သောဒီကိစ္စမှာကဒီတက်တဲ့အစွေရနဲ့ချပြည်လဲဖို့အတွက်ကအင်မတန်အရေးကြီးပါလိမ့်မယ်ဘာလို့လဲဆိုတော့ဒီလက်ရှိအနေအထားအရဟူပါလေအစိုးရကတက်ကူကွန်ဆိုးလုပ်ဖို့တော့ခက်တယ်ခါမျိုးရှိတဲ့ခါကြတော့ဒီမှာဒီဟိုဟာအချက်အလက်ခုရှိမှာကျွန်တော်နားလည်ပါတယ်အဲ့ဒါမျိုးဖြစ်နေတယ်ဆိုတော့တော့ဒါအစိုးရကကျွန်တော်နားလည်ပြီးပြရတယ်သို့သောနှုတ်ပိတ်မနေဖို့လိုပါတယ်တော့ဒီအစိုးရတာဝန်ရှိလူတွေကဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာလို့ရောဒီလိုမျိုးရက်တိဖို့လိုလဲဘာလို့ရောဒါမျိုးတွေဖြစ်ဖို့လိုလဲဆိုပြီးတော့ဒီခုနကပြောတဲ့နိုင်ငံရေးတန်ဖိုးဆောင်တော့ကျွန်တော်တို့လုံးဝမရသေးတဲ့ကိစ္စမျိုးအခက်အခဲများရှိမှာဒါကျွန်တော်အလုံးနားလည်သို့သောဒါပေမဲ့ဒီအောင်အောင်မရောရောက်အောင်တွားမယ်ဆိုတဲ့ဒီဘန်ဂျက်ဒီခိုင်မာတဲ့ဒီဘန်ဂျက်တခုဒီခိုင်မာတဲ့တန်လေးတဲ့တခုတော့ကျွန်တော်တို့ဒီပြည်သူတွေကိုရောနိုင်ငံတကာကိုရောဒီထိထိရောက်ချပြနိုင်ဖို့လိုတဲ့အခြေအနေတွေကိုဖတ်ပါတယ်အဲ့တော့ဒါကိုကျွန်တော်တို့အခုထိတော့ကျွန်တော်အနေနဲ့တော့အားမရသေးဘူးဒါပေမဲ့တွားလာတဲ့ process တွေအခုလက်ရှိပေါ့နော်ဒီနိုင်ငံတကာတရားရုံးကနေပြီးတော့ဒါကိုဒီချလိုက်တဲ့ main တွေပေါ်မှာဒီပြန်ပြီးတော့ကောင်းကောင်းမွန် response ပြန်လုပ်တဲ့ကိစ္စမျိုးတွေအဲအရှိတခုပေါ့နော်အရွေးတခုကတော့ရောက်လာတယ်ကျွန်တော်အနေနဲ့တော့ပြင်တယ်ဝင်ကြရင်ပြန်လို့ပြရတာမဟုတ်မင်းကြီးထုတ်ပြတာသို့တော့အောက်ချီမှာတကယ်တိတိယောင်းနဲ့ဒီလုတ်တဲ့ဟာမျိုးတွေကတော့အခုထိကတော့အားနေနေလို့မယ်လို့ဆိုရတယ်။ဒါကိုကျွန်တော်တို့ဖြစ်အောင်အားပြန်ဖြေဖို့လုပ်တယ်။အဲ့ဒါနဲ့အတူတူပဲဒါကိုလည်းသူကအဖိုးရကသူတို့ရဲ့ရည်ရွယ်ချက်ကိုသူတို့ရဲ့တကယ်မူဝါဒကိုပြည်သူရောနိုင်ငံတကာရောတိတိယောင်းချပြပြီးတော့ဒါကိုမဖြစ်မနေသွားဖို့အတွက်ဒီဟာလုတ်ဆောင်ပြဖို့လေဒီဟာလုတ်ရမယ့်အချိန်ရောက်ပြီပါ့
။ Okay ဒီသက်ဆိုရင်ခုလိုဖြေချပြတာကျေးဇူးအများကြီးပါ
明ลาပါရှင်ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီနိုင်ငံသားဖြစ်အရက်အမျိုးမျိုးတရားဝင်တင်သွင်းခွင့်ပေးလိုက်ပြီးဘာတွေဆက်ဖြစ်လာမလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအခုကြီးတင်ဆက်ထားပါတယ်ရှင
်မြန်မာအစိုးရအနေနဲ့ကိုဗစ် -19 ကာကွယ်တပ်ဖြတ်ရေးနဲ့ပတ်သက်ပြီးစူးစမ်းအားထုတ်နေရခြင်းစီဘာကူသားဝန်ကြီးဌာနဘက်ကထူးထူးခြားခြားသတင်းတပုတ်ထွက်ပေါ်လာပါတယ်။အဲဒါကတော့ပြည်ပကနေတင်သွင်းဝင်ပိတ်ပင်ထားတဲ့ကုန်ပစ္စည်းတွေစီးရင်ကနေနိုင်ငံသားပြည်အရက်အမျိုးမျိုးကိုပယ်ဖျက်လိုက်ခြင်းပါ။အထိပ္ပယ်ကတော့ရာစုနှစ်တစ်ဝက်ကျော်တင်သွင်းဝင်ပိတ်ပင်ထားတဲ့နိုင်ငံသားပြည်အရက်တွေကိုတရားဝင်တင်သွင်းဝင်ပြုလိုက်တာပဲဖြစ်ပါတယ်။ကျင်းပပြီးခဲ့တဲ့ဒုတိယအကြိမ်ပြည်တော်စုလွှတ်တော်15ကြိမ်မြောက်အစည်းအဝေးကာလတုန်းက2019ခုနှစ်ပြည်တော်စု၏အခွန်အောက်ဥပဒေဆွေးနွေးချိန်ရန်ကုန်တိုင်းစမ်းကြောင်းအမှတ်ဥပဒေဦးကနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုသင့်ကြောင်းပြောဆိုဆွေးနွေးခဲ့ပူပါသေးတယ်။ခုလိုနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုလိုက်ပြီးဖြစ်တာကြောင့်အစိုးရအနေနဲ့အခွန်တွေပိုတိုးပြီးရလာတော့မလား။နိုင်ငံသားပြည်အရက်တုတွေပျောက်ကွယ်သွားတော့မလား။ဈေးနှုန်းကရောဘယ်လိုဖြစ်လာမှာလဲဆိုတဲ့ကိစ္စတွေကစိတ်ဝင်စားဖို့ကောင်းပါတယ်။ခုဒီပတ်နိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုလိုက်လို့နောက်ဆက်တွဲဖြစ်ပေါ်လာနိုင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးလေ့လာတင်ပြသွားပါမယ်။
လက်ရှိအချိန်ထိမြန်မာနိုင်ငံမှာနိုင်ငံသားပြည်အရက်အမျိုးမျိုးတရားဝင်တင်သွင်းရောင်းချခွင့်ပိတ်ပင်ထားတယ်ဆိုပေမဲ့လုံးလုံးကြီးပိတ်ပင်ထားတာမျိုးတော့မဟုတ်ပါဘူး အပြည်ပြည်ဆိုင်ရာလေဆိပ်ကအကောက်ခွန်လွတ်ဆိုင်တွေနိုင်ငံသားတဲခုဝင်ရှိတဲ့ဟိုတယ်တွေကစားသောက်ဆိုင်တွေအတွက်ကတော့တရားဝင်တင်သွင်းရောင်းချခွင့်ရနေကြပါတယ်ဒီလိုဆိုတော့ပြည်တွင်းမှာနိုင်ငံသားဖြစ်အရက်မျိုးမျိုးဝယ်ယူလို့မရစားသောက်ဆိုင်တွေမှာတောက်သုံးစရာမရှိဆိုတဲ့အနေအထားမျိုးလားလို့မေးစရာရှိပါတယ်အဲ့လိုလဲမဟုတ်ပြန်ပါဘူးရဲတပ်ဖွဲ့လိုအာဏာပိုင်အဖွဲ့အစည်းကတပ်ဆိုင်ရာပုံကူတွေကိုလက်ငွေပေးပြီးဖွင့်လှစ်ရောင်းချနေတဲ့ Liquor House တွေ Store ဆိုင်တွေမှာဝယ်ယူလို့ရတယ်လို့စားတောက်ဆိုင်မျိုးစုံမှာလည်းတောက်သုံးလို့ရနေပါတယ်ဒါပေမဲ့ဒါဟာတရားမဝင်မှောက်ခိုသဘောဖြစ်ပြီးတခါတည်းအာဏာပိုင်တွေကစီကံတင်းကျပ်ကြမ်းမတ်လိုက်တဲ့အခါမျိုးမှာဆိုင်ထဲကပစ္စည်းတွေဖယ်ရှားမှောက်ခိုသဘောရောင်းချတာမျိုးတော့ရှိခဲ့ပါတယ်နောက်တဲ့သဘာဝမကြတဲ့ဖြစ်ရည်ကြီးကတော့တည်ရင်းမှာနိုင်ငံသားပြည်အရက်ရောင်းချမှုလုံးဝပိတ်ပင်ကန့်သက်ထားပေမဲ့တည်တဲ့ဝင်ကြီးဌာနကနေနိုင်ငံအနှံ့ကစားတောက်ဆိုင်တွေ liquor house ဆိုင်တွေနဲ့ store ဆိုင်တွေကို license ကြေးကျက်15သိန်းပေးရတဲ့ FL 12နဲ့ကျက်24သိန်းပေးဆောင်ရတဲ့ FL 17 license တွေချထားပေးခြင်းပါပဲအဲ့ဒီတဲက Liquor House ဖွင့်လို့ရတဲ့ FL 12 license ပေးထားသူဟာရန်ကုန်တိုင်းအတွင်းထဲမှာပဲ 2,000 ကျော်တနိုင်ငံလုံးဆိုရင် 4,000 ကျော်ရှိနေတာပါ။ကျန်တဲ့ FL 17 ဆိုတာကတော့စားတောက်ဆိုင်တွေကိုပေးတဲ့ license ဖြစ်ပြီးဒီထက်အရေးအတွက်ပုံများပါတယ
်။အကျိုးဆက်ကတော့တည်သွင်းခွင့်အခွင့်ထူးရတဲ့လူတစုအကြီးအကျယ်အကျိုးမြတ်ဖြစ်ထွန်းတာကျေပြက်နဲ့အကျင့်ပြက်အဂရိလိုက်စားမှုဖြစ်ပေါ်စေတာတိုင်းပြည်ပြည်သားတွေရဲ့စားသုံးသူအခွင့်အရေးချိုးဖောက်ခံရတာတွေနဲ့အခွန်အောက်ရမယ့်ငွေဆုံးရှုံးတာမျိုးဖြစ်ပေါ်စေခဲ့တာပါပဲခုလိုနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပေးလိုက်ရင်တိုင်းပြည်အတွက်ရစဉ်ရထိုက်တဲ့အခွန်ငွေတွေရလာမလားဆိုတာကလည်းစဉ်းစားစရာပါတကယ်တော့မြန်မာနိုင်ငံမှာနိုင်ငံသားကနေကုန်ပစ္စည်းအမျိုးမျိုးတင်သွင်းတာကနေအကောက်ခွန်အပြည့်ဝရတယ်ဆိုတာမျိုးဘယ်တော့မှမရှိခဲ့ဘူးပါဘူးတရားဝင်မှတ်ဖို့တင်ထားတဲ့ကုမ္ပဏီကြီးတွေကိုယ်တိုင်တရားဝင်လမ်းကြောင်းကနေအခွန်ဆောင်ပြီးကုန်ပစ္စည်းတချို့တင်သွင်းတချို့ကတော့နေဆက်မှတ်ဖို့လမ်းကြောင်းကနေတရားဝင်တင်သွင်းပြီးဈေးကွက်ထဲရောနှောရောင်းချတာမျိုးလုပ်ကြပါတယ
် TV ရေခဲတက်တာအဝတ်လျှော်ဇက်လို electronic ပစ္စည်းတွေ computer mobile phone နဲ့ IT ဆက်ဆက်ပစ္စည်းတွေအပါအဝင်သွင်းကုန်အားလုံးအဲ့ဒီနည်းနဲ့တင်သွင်းရောင်းချနေကြတာပါလောလောဆယ်နိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်မပေးခင်တုန်းကနိုင်ငံသားပြည်ဝိုင်အမျိုးမျိုးတင်သွင်းခွင့်ပေးခဲ့ပါတယ်။နိုင်ငံသားပြည်ဝိုင်တွေကိစ္စမှာလည်းအခြားကုန်ပစ္စည်းတွေလိုပဲအခွန်ဆောင်ပြီးတင်တာနည်းနည်းတရားမဝင်ခိုးသွင်းတာများများလုပ်ပြီးအခွန်ရှောင်ကြတာပါ။နိုင်ငံသားပြည်အရက်တွေနဲ့ပတ်သက်ရင်အဲ့ဒီလိုခိုးသွင်းကြဖို့ဖြစ်နိုင်ချေပုံများပါတယ်။အကြောင်းကတော့အခွန်နှုံးထားကြီးမြင့်လိုပါ2019စက်တင်ဘာလ25ရက်နေ့ကပြဋ္ဌာန်းလိုက်တဲ့တည်ထောင်စုအခွန်ကောက်ဥပဒေမှာနိုင်ငံသားဖြစ်အရက်တင်သွင်းခွင့်နဲ့ပတ်သက်ရင်တလီတာ7000ကနေ1000ခွဲတန်အရက်ဒပလင်းအတွက်အခွန် 3252 ကျပ်ကနေကျပ်4100အထိသတ်မှတ်ထားပေမဲ့ကျပ်1000ခွဲအထက်အရင်အားလုံးကိုတော့တလီတာတန်ဖိုးရဲ့60ရာခိုင်နှုန်းအခွန်ဆောင်ရမယ်လို့ပြဋ္ဌာန်းထားပါတယ်နိုင်ငံသားပြည်အရက်တွေရဲ့တလီတာဒပလင်းတန်ဖိုးဟာအနည်းဆုံးကျပ်1000ခွဲအထက်မှုအခွန်နှုံးထားကြီးမြင့်နေမှာသိကြပါဗျ။တိတ်မကြာသေးခင်တုန်းကတင်သွင်းခွင့်ပြုခဲ့တဲ့ Y အမျိုးမျိုးကိုအခွန်90ရာခိုင်နှုန်းသတ်မှတ်ထားတာတောင်မှောင်ခိုလမ်းကြောင်းကနေအများကြီးတင်သွင်းကြတာမို့အခွန်60ရာခိုင်နှုန်းကြာတင်မဲ့အရက်အမျိုးမျိုးဆိုရင်အဲ့ဒီလိုပဲမှောင်ခိုသွင်းကြအောင်ပါဒါကြောင့်အရက်အမျိုးမျိုးတင်သွင်းမှုကနေအစိုးရအတွက်အခွန်အခထိထိရောက်ရောက်ရဖို့တော့တိတ်မဖြစ်နိုင်ပါဘူ
းနိုင်ငံသားပြည်အရက်အမျိုးမျိုးတရားဝင်တင်သွင်းရောက်ချမှုကနေရလာမယ့်အဓိကအကျိုးကျေးဇူးကတော့အဲ့လိုပိတ်ပင်ထားလို့ဖြစ်ပေါ်နေတဲ့အာဂရိလိုက်စားမှုအမျိုးမျိုးရော့ပါသွားနိုင်တာပါမောင်ခိုခိုးသွင်းလာတာတရားဝင်တွေမဟုတ်ဘူးဆိုပြီးနိုင်ငံသားပြည်အရက်အမျိုးမျိုးရောက်ချနေတဲ့ဆိုင်တွေကိုရဲနဲ့အာဏာပိုင်အဖွဲ့စည်းကတာဝန်ရှိသူတို့အများအားလုံးလိုငွေညှိအကြက်ကင်တာမျိုးအဲ့ဒီဆိုင်တွေကနေရဲတွေကိုပုံမှန်လိုင်းကြီးပေးရတာမျိုးမထင်ရင်မထင်သလိုဝင်ရောက်ဖမ်းဆီးခံရတာမျိုးရော့နေသွားနိုင်ပါတယ်။တရားဝင်တင်သွင်းရောင်းချမှုတွေဖြစ်လို့စားသုံးသူအခွင့်အရေးနဲ့ပတ်သက်ပြီးတော့လည်းအရေးဆိုနိုင်ခွင့်ရှိတော့မှာပါ။နိုင်ငံသားပြည်အရေးအတုဝယ်ယူမိရင်သက်ဆိုင်ရာစားသုံးသူရေးရာဌာနကိုတိုင်တန်းဖြည့်ရှင်းမှုရယူနိုင်ကြပါလိမ့်မယ်။ခုလိုနိုင်ငံသားပြည်အရေးမျိုးမျိုးတရားဝင်တင်သွင်းခွင့်ပြုလိုက်ခြင်းအားဖြင့်အစိုးရအတွက်အခွန်အောက်တိတိကျကျရလာဖို့မရှိပေမဲ့လူစုကိုပဲအခွင့်အူပေးထားမှုပဲဖြစ်နိုင်တာအဂရိလိုက်စားမှုတချို့ရှော့ချနိုင်မှာစားသုံးသူအခွင့်အရေးတချို့ရလာမှာအပြင်ရာစုနှစ်တဝက်ကျော်ချမှတ်ခဲ့တဲ့နိုင်ငံတနိုင်ငံအတွက်အဓိပ္ပာယ်မဲ့တဲ့ပိတ်ပင်ထားမှုတစ်ခုကိုသဘာဝကျကျဖယ်ရှားပြင်ဆင်နိုင်ခဲ့ပြီဆိုတော့အကျိုးကျေးဇူးတော့ရမှာဖြစ်ကြပါ
င်္ဂလာပါရှင်။ VOE ကိုရေးလာတဲ့သတင်းရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့သတင်းရှင်တွေချင်းချင်းပေးဖို့တဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရဲ့ရှင်။အခုတော့အရင်ဆုံး VOE ကို Facebook Messenger ကနေစာတို့လေးတွေရေးလာတယ်သတင်းရှင်တွေစာလေးတွေနောက်ပြီးတော့ Facebook ပေါ်က comment လေးတွေကိုပြောပြပေးကြပါတယ်။နန်းတွင်နှင်းစီရေးရေးဆိုတဲ့ Facebook account ပိုင်ရှင်ကအဖွဲ့သားတွေအားလုံးကျန်းမာချမ်းမြေနိုင်ကြပါစေရှင်နဲ့အမြဲတမ်းအားပေးနေပါတယ်။ Stay Home ကာလမှာလူစုရင်အနေရများမှာပဲเนาะဆိုတော့စာလေးရေးနေမိကုန်းလေးလည်းမေးလာပါတယ်။ဟုတ်ကဲ့ပါ။မနန်းတွေကိုဖြေကြားပေးကြပါတယ်။ဟုတ်ကဲ့မနေ့ကပြောသလိုမျိုးကိုရိုနာဗိုင်းရပ်စ်ကပ်ေးဆိုးကာလမှာတော့ VOE အဖွဲ့သားတွေနေအိမ်တွေကနေအလုပ်လုပ်နေကြရတာပါ။ဒါကြောင့်မို့ရုံးမှာအကုန်လုံးစုပြီးတော့လူစုလူဝေးမဖြစ်တော့ယောဂကူးစက်နိုင်ဖို့အန္တရာယ်ကိုလျှော့ချနိုင်တာဖြစ်ပါတယ်။နေလင်းဆိုတဲ့တော်ရရှင်ကတော့ဆက်တွေ့ရမယ့်ဖုန်းနံပါတ်လေးများရှိရင်ပေးပါတဲ့။ဟုတ်ကဲ့ကိုနေလင်းကိုဖြည့်ချားပေးရမယ်ဆိုရင်တော့ခုနကတော့မန်နန်းတွေကိုပြောသလိုပဲလောလောဆယ်ကျွန်တော်တို့ VOE ရုံးပိတ်ထားပါတယ်။ VOE ကိုဆက်တွေ့ခြင်းနဲ့ဆိုရင်တော့လောလောဆယ်စာရေးပြီးတော့ဆက်တွေ့နိုင်ပါတယ်။email ကလည်းဖြစ်ဖြစ်ကျမတို့ရဲ့ email လိပ်စာက bambi@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်လေကျမတို့ Facebook စာမျက်နှာ Messenger ကနေပြီးတော့စာရင်းနိုင်ပါတယ်။ကျမတို့ဟိုအမြန်ဆုံးစာပြန်ကြားပေးပါတယ်။ VOE ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကိုရီလွင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ။သောရရှင်ပေးစာနဲ့မြတ်တာတေးလက်ဆောင်ပေးပို့တောင်းဆိုလို့ရပါလား။ဟုတ်ကဲ့တေးတောင်းလို့ရပါတယ်နော်။သူကိုစာပြန်လိုက်လို့သူကတေးတောင်းထားပါတယ်။ကျမတို့ VOE ရဲ့ Facebook ပေါ်ကဒီသတင်းတင်ပြမှုတွေအောက်မှာမကြာခဏမှတ်ချက်လေးတွေလာပြီးတော့ရေးတတ်လို့ကျမတို့စီလည်းစာရေးရတတ်တဲ့ကိုဟဲဇဲကတော့ပြောရင်းစုံနဲ့တစ်ခေါက်တုန်းကဗမာလိုစလုံးပေါင်းတဲ့နာမည်ကိုရေးပြလာပေမဲ့ကျမအတန်ထွက်မေ့သွားလို့အတန်ထွက်မှားသွားရင်ခွင့်လွတ်ပါနော
်ချစ်ခင်လေးစားရပါလေ VOE မြန်မာဌာနမှုနဲ့ဝိုင်းတော်သူဝိုင်းတော်သားများမင်္ဂလာပါခင်ဗျာ VOE မြန်မာဌာနကလက်ဆောင်ဖြစ်တဲ့ချီးမြှင့်ပေးပို့တဲ့ Founding နဲ့2020ပြည့်ကလေးကိုဒီကနေ့ပဲ Live Call စာရဲကနေတဆင့်လက်ခံရရှိပါတယ်VOE မြန်မာဌာနရဲ့ VOE သတင်းရှင်တွေပေါ်ထားတဲ့မြစ်တာစီနာရီကြောင့်ဌာနမှုနဲ့တကွဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုယ်စိတ်နှစ်ဖြာကျန်းမာချမ်းသာပြီးတော့တက်ရကြောရှိပါစေကြောင်းတောင်းဆုပြုပါရစေ။ VOE အတွင်းရှိပါစေ။အခုလိုမျိုးဂရုတစိုက်လက်ဆောင်ပါလိုက်တဲ့ Founding နဲ့ပြည်ကရင်လက်ခံရရှိမှုအတွက်အထူးပဲဝမ်းသာဂုဏ်ယူမဆုံးဖြစ်ရပါရစေ။အထူးသဖြင့်ကျေးဇူးတင်ရပါတယ်ဗျာ။ VOEYGN@gmail.com ကိုပြန်ကြားဖို့အတွက်ကျွန်တော်ဖုန်းက Unicode မပြောင်းရသေးလို့စာရိုက်တာအဆင်မပြေသေးလို့မပြန်ကြားနိုင်တာကိုခွင့်လွတ်ပါဗျာ။
ဟုတ်ကဲ့ပါ Unicode မပြောင်းရသေးလို့စာရိုက်တာအဆင်မပြေဘူးတဲ့ဇော်ချင်းနဲ့လည်းကျမတို့စီကိုစာရင်းနိုင်ပါတယ်မြန်မာနိုင်ငံကတော်ရရှင်တွေက Unicode ကိုဇော်ချင်းနဲ့ရောနှစ်မျိုးစလုံးနဲ့ကျမတို့ကိုဆက်သွယ်ပါတယ်ရှင်ဘဲဖုန်းနဲ့ပဲရေးရေးကျမတို့ဘက်ကဖတ်လို့ရပါတယ် VOE ကိုဆက်ပြီးတော့အားပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်မျိုးမင်းဆိုရယ် Facebook တော်ရရှင်ကတော့မင်္ဂလာပါ VOE အကိုအမများကျမ်းမာကြပါစေတဲ့ VOE ကိုနားထောင်ရတာဗဟုသုတတွေအများကြီးရလို့ကျေးဇူးအရင်တင်ပါတယ်နောက်လည်းအမြဲတမ်းအားပေးသွားအောင်ပါပါ။ VOE ကအကူအမတွေအားလုံးအမြဲတမ်းပျော်ရွှင်ချမ်းမြေ့ကြပါစေနော်တဲ့ဆုတောင်းပေးလာပါရယ်။ကျေးဇူးအထူးတင်ပါတယ်ရှင်။အခုလိုကဘာမှာကုဆတ်ကက်ယောဂပေးကြနေတဲ့အချိန်မှာအခုလိုမင်္ဂလာရှိတဲ့မိတ်ဆက်နှစ်ခွန်းကြောင့်အရန်ကိုကျေးဇူးတင်ရပါရယ်။ဒီတော့ရှင်ကိုမျိုးမင်းလဲပေးရန်အနေနဲ့ကင်းကွာနိုင်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်။မင်္ဂလာပါ VOE တဲ့ Facebook message မှာစာရေးလို့ပြန်ကြားပေးတဲ့အစီအစဉ်ကြားလိုက်ရလို့ဝမ်းသာမိပါရယ်။ကျွန်တော်က view ရဲ့ပင်တိုင်းသွားရရှင်မှာရေဒီယိုတွေနားထောင်လာတာ20ဝန်းကျင်ရှိပါပြီအမြဲအားပေးလျက်ပါကျေးဇူးတင်ပါတယ်ဆိုပြီးတော့ view ရဲ့နေ့ရှင်သွားရရှင်တယောက်စာရေးလာပါတယ်ဟုတ်ကဲ့အခုလိုမျိုးလက်ကင်ဖုန်းတွေကနေပြီးတော့ Facebook သုံးလို့ရတဲ့အခါမှာကျွန်တော်တို့သွားရရှင်နေစီကစာရီလဲပို့ပြီးများများရရှိပြီးတော့ view ကိုအကြကြီးနားဆင်အားပေးလာပါတယ်ဆိုတဲ့သွားရရှင်နေနဲ့လဲထိတွေ့ဝင်ရတဲ့အတွက်ကြောင့်မလို့အထူးဝမ်းသာမိပါတယ်ဒီသွားရရှင်က view ရဲ့အစီအစဉ်တွေအားလုံးကိုကြိုက်နှစ်သက်ပါတယ်တဲ့အထူးကျေးဇူးတင်ပါတယ်ရေဒီယိုအစီအစဉ်တွေကိုနားဆင်တယ်လို့မျိုးအင်တာနက်နဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းဆက်ပြီးတော့အားပေးပါလို့ပြောချင်ပါတယ်ကောမကြားရနေတဲ့ကိုရိုနာကပ်ဘေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာရောက်ရှိနေတဲ့မြန်မာလူသားတွေလည်းတော်တော်လေးကိုထိခိုက်ပြီးတော့သူတို့ဒုက္ခရောက်နေရတယ်ဆိုတဲ့စာရီနေ့စဉ်ရေးလာကြတာကျွန်တော်တို့ VOE ကလက်ခံရရှိပါတယ်အဲ့ဒီစာရီကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်အခုအရင်တော့ဒီကိုရိုနာကပ်ဘေးကြောင့်ဒီတနေရနဲ့တနေရနိုင်ငံဒေသတစ်ခုနဲ့တစ်ခုကူးစက်လို့မရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းစီရင်စာလေးကိုဖော်ပြပေးကြပါမယ်။သတင်းရှင်ပီတာပါသူကမျိုးရည်အသက်ရှည်ပါစေမေးစင်တာလေးရှိလို့မေးပြရစီဗျာတဲ့။မြန်မာပြည်ကအပြည်ပြည်ဆိုင်ရာလေကြောင်းလိုင်းတွေဘယ်တော့ပြန်ဖွင့်ပေးမှာလဲ။ကျွန်တော်ကနယူးယောက်ပြည်နယ်အော်ဒါဆာကို မလ18ရက်နေ့ကရောက်ရှိလာတာပါတဲ့မြန်မာပြည်ကတော်လှန်ရေးပြန်တူပါတယ်ဇွန်လ10ရက်နေ့မှာပြည်မဲ့ရဲ့ရောက်တော့မှာဖြစ်လို့သတင်းလေးသိချင်လို့ပါတဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါကွန်ပျူတာရေနောက်ဆုံးထွက်တဲ့သတင်းရဆိုရင်တော့ကျန်းမာရေးဝန်ကြီးဌာနရဲ့ကန့်သတ်မိတ်ကဇွန်လ15ရက်နေ့ထိထပ်ထိုးလိုက်ပါတယ်ဒီကိုရိုနာကပ်ဘေးကာလအထူးကန့်သတ်မိတ်ဖြစ်ပါရင်အဲ့ဒီချိန်မှာလေကြောင်းလိုင်းခီးစဉ်တွေလည်းရန်နာထားတာပါပါတယ်ရှင်။ဒါကြောင့်မလို့လောလောဆယ်တော့တေးကြတာကဒီဇွန်လ15ရက်နေ့ထိတော့မြန်မာနိုင်ငံကိုပြန်ဖို့အဆင်ပြေမှာမဟုတ်ပါဘူးနော်။အခုဆက်ပြီးတော့ဒီကိုရိုနာကပ်ဘေးကြောင့်နိုင်ငံတကာမှာရောက်ရှိနေတဲ့မြန်မာလူသားတွေဘလောက်ထိခိုက်နေနာနေရလဲဆိုတော့ဒီစာရီရေးလာကြတာကိုဝင်းမြပေးကြပါရစ်။မလေးရှားကသောရရှင်တွေရေးလာတဲ့စာရီကတော့ပို့ပြီးတော့များပါတယ်ရှင်။ဒီမှာအာကာမင်းဆိုတဲ့သောရရှင်ကCOVID-19 ကာလအတွင်းမှာမလေးရှားရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအားလုံးမြန်မာနိုင်ငံတန်ရုပ်အနေနဲ့မြန်မာပြည်ကိုပြန်ပြီးတော့ဝင်ရောက်နိုင်အောင်ဘယ်လိုများဆောင်ရွက်ပေးနိုင်မလဲ။နောက်ပြီးတော့အလုသမားရေးရဝင်ကြီးဌာနဘက်ကရောဘယ်လိုဆောင်ရွက်ပေးနိုင်မလဲဆိုတာသိချင်ပါတယ်တဲ့။ကျွန်တော်တို့အလုသမားတွေကတကယ်လက်တွေ့အခြေအနေမှာဒုက္ခမျိုးစုံနဲ့ကြုံတွေ့နေကြရပါတယ်။ဆိုပြီးတော့အာကာမင်းဆိုတဲ့သောရရှင်ရေးလာပါတယ်။မိုးစကြောဆိုတဲ့သောရရှင်ကလည်းမလေးရှားမှာဒုက္ခရောက်နေတဲ့မြန်မာပြည်တပုံကြီးပါပြန်ရအောင်လို့မြန်မာအစိုးရအနေနဲ့ကူညီပြီးတော့စီစဉ်ပေးစီကြပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ
်မလေးရှားအစိုးရကကယောဂကာလမှာယောဂကူးစက်မှုကိုအကြောင်းပြပြီးနိုင်ငံသားတွေကိုအဓိကနှိမ်နင်းနေတာမြန်မာတန်ယုံကလည်းမကူညီဘူးသူတို့တန်ယုံကပြန်ခေါ်နေတဲ့သူတွေကသူတို့လိုင်းရိုက်တဲ့သူတွေစာအုပ်အမှန်ပါမင်းအမှန်ရှိတဲ့သူတွေပဲပြန်လို့ရတာပါအဲ့ဒါကောင်တလမှာနှစ်ခါပါပဲလူဘလောက်များများခေါ်လို့ရမှာလေဗျာအခုကအလုပ်တွေပြုတ်ပြီးအဖမ်းမှထတ်ခံနေရပါတယ်မြမတွေဖမ်းခံရပြီးရင်ကံမတီတဲ့ဆုပြုံထဲထားတော့ယောဂမကူးသင့်မဲ့ကူးနေကြပါတယ်မြမတွေအပြင်ဘက်မှာလည်းအလုပ်ပြုတ်ငတ်ကုန်ပြီးပြန်ညင်နေကြပါပြီတရားဝင်ရောတရားမဝင်ရောပြန်ညင်နေကြတာပါတန်ယုံကမလေးရှားအစိုးရနဲ့ညှိနှိုင်းပြီးတော့ကိုယ်နိုင်ငံသားတွေကိုကယ်တင်လို့ရပါတယ်အခုတော့အစောပိုင်းမှာကံမထဲမှာတင်တနေ့ကိုမြမ18ရောင်လောက်အထိကူးစက်ခံရတာအရန်ကိုဒုက္ခရောက်နေပါတယ်။နေစရာစားစရာလည်းမရှိကြပါဘူးဗျာ။ဒီမှာအချိန်တွေကယောဂရရင်ရမရရင်လည်းငတ်ပြီးတော့သေရပါလိမ့်မယ်
။အလောက်ကိုင်းမရှိတဲ့အတွက်ကြောင့်မလို့နေစရာစားစရာပါမရှိရတဲ့အကုန်ဒုက္ခရောက်နေကြရပါတယ်။ဆိုပြီးတော့ဒီတော့ရှင်မိုးကြော်ကြော်ရေးပြီးတော့မြန်မာနိုင်ငံကိုပြန်နိုင်အောင်လို့စီစဉ်ပေးဖို့မြန်မာအစိုးရကိုတာကြားလာတာဖြစ်ပါလိမ့်။သောရရှင်တရားရည်ရေးဖွင့်ဆောင်ကိုလည်းဖော်ပြပေးခြင်းပါလေဒီသောရရှင်ကတော့စစ်တွေကသောရရှင်ဖြစ်ပါလေသူကတော့ဒီမိုးရင်းကာလကျူးကျော်ရေးနေရာရွှေ့ပြောင်းရမယ့်ကိစ္စနဲ့ပတ်သက်ပြီးခုလိုရင်ဖွင့်လာတာပါ
ရခိုင်ပြည်နယ်စစ်တပ်မျိုးစေအောင်စုရက်ခွဲနာဂျီရာစာတင်ကျောင်းရှိပြီးလောင်ကွဲမှာကျူးကျော်နေထိုင်သူတွေကိုမေလ14ရက်ကနေဩဂုတ14ရက်၃လအတွင်းဖယ်ရှားပေးဖို့တောင်းဆိုတဲ့ကျူးနယ်အုပ်ချုပ်ရေးဘူးလက်မှတ်နဲ့အမိန့်စာကိုစေအောင်စုရက်ခွဲအုပ်ချုပ်ရေးဘူးရုံးရှိကျောင်းညာတင်ပေါ်မှာကတ်ထားတာတကယ်ကိုစိတ်မကောင်းစရာပါ။ကျူးကျော်တွေကိုနိုင်ငံတော်ကပြည်ထောင်စုချထားပေးပေမဲ့ချိန်ညာစာမဟုတ်ပဲဖိရှားပေးရမယ်လို့ရန်စံပြီးထားတာပါ။ဒီမိုကရေစီလို့ပါဇက်ဖျားကအော်နေပေမဲ့အာဏာရှင်ဆန်ရချက်လို့လှပါတယ်။အခုလိုမိုးရဲကာလမှာတကယ်သာဖိရှားပေးရမယ်ဆိုရင်မိလောင်ကွင်းတွေပြည်သူတွေအကြီးအကျယ်ဒုက္ခရောက်ရတော့မှာပါ။
အခုလိုမျိုးနေစရာမရှိလို့ကျူးကျော်ထားတဲ့သူတွေအခုလိုချက်ချင်းကြီးပြောင်းပေးရမယ်ဆိုလို့ဒုက္ခရောက်ကြရပါတယ်ဆိုတော့ဒီသောရရှင်ကရေးထားပြီးတော့ဒီမီးလောင်ကွင်းမှာနေထိုင်နေတဲ့အိမ်တော်စုဦးရေကမြို့နယ်အုပ်ချုပ်ရေးမှူးထုတ်ပြန်ထားတဲ့စာရင်းကစုစုပေါင်းအိမ်တော်စုဦးရေ1329ဆိုပေမဲ့တကယ်တမ်းအရတော့ခက်မှန်းကြီးရဆိုရင်4000လောက်ရှိတာပါဆိုပြီးဒီသောရရှင်ရေးလာပါရင်ဒါကတော့သူပြောတဲ့ကိန်းဂဏန်းဖြစ်ပါတယ်ကျမတို့ဒီသက်အတည်ပြုထားတဲ့ကိန်းဂဏန်းတော့မဟုတ်ပါဘူးရှင်ဒါနဲ့မြန်မာနိုင်ငံမှာရေပြက်လက်မှုနဲ့စူးစူးရွရွကြုံတွေ့နေရပါတယ်။ဆိုပြီးပြီးခဲ့တဲ့သတင်းပတ်ပိုင်းအတွင်းမှာရေးလာတဲ့သတင်းရှင်ရဲ့စာကိုလည်းဖော်ပြပေးကြပါရစေ။ဒီသတင်းရှင်ကအညာဒေသမကွေးတိုင်းကဖြစ်ပါရင
်မင်္ဂလာပါ VV ခင်ဗျာ။မကွေးတိုင်းဒေသကြီးစိတ်ဖြူမြို့နယ်အနောက်ရေဘုတ်စခန်းစီးပွားရေးကျွန်းဆက်ခင်းကြီးရွာမှာတောက်တုံးရေပြက်လက်မှုနဲ့စူးစူးဝါးဝါးကိုကြုံနေရပါတယ်။ဧပြီလလေကစပြီးတော့ပြတ်တာပါ။ရွာမှာကအင်ချီ20လောက်ပဲရှိတာပါ။ရေရရှိဖို့အတွက်ကရေရှိတဲ့နေရာကိုရောက်ဖို့3မိုင်လောက်သွားရပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကြီးရွာတောက်တုံးရေရရှိဖို့တတော်ရေရဝင်ကြီးဒါမှမဟုတ်တိုင်းဆွေရအဖွဲ့စည်းအသီးသီးကတာဝန်ရှိသူတွေဒီတောက်တုံးရေရရှိရေးဆောင်ရွက်ပေးဖို့ VOE ကနေသင်ပန်ကြားခြင်းပါလေခင်ဗျာ
ဒါကတော့မြန်မာနိုင်ငံမှာမျိုးရာဒီနေ့ရေပြက်လက်မှုနဲ့ဆူဆူရွရွကြုံတွေ့နေရပါတယ်ဆိုတဲ့သတင်းတွေလည်းကြားနေရပြီးတော့ဒီတော့ရှင်တို့ဒေသမှာလည်းရေမရှိလို့ပါဆိုပြီးတော့ခုလိုမျိုးစာရေးပြီးတော့အစိုးရအနေနဲ့တို့ရွာထိရေရရှိအောင်လို့လုပ်ပေးစီခြင်းပါတယ်ဆိုပြီးတော့ပန်ကြားလာတာဖြစ်ပါတယ်သောရရှင်ကြီးရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာတော့ဒေတာလာတဲ့သောရရှင်တွေကိုအလှည့်ပေးအောင်မှာဖြစ်ပါရဲ့။ဒီမှာ view ရင်မြန်မာပိုင်းရဲ့ င်စားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင့။အခုဆက်ပြီးတော့ဒေတာလာရဲ့တော်ရရှိနေကိုအလှည့်ပေးကြပါလိမ့်။ကြီးပွားရောက်ရခိုင်သူချင်းညမလေးကတောင်ကူကကိုတန်းဝင်းမမဘာဘရာခင်ကျူသူမလေးမေရီခေါ်ဇာပြူဝင်းတို့မိသားစုအတွက်ဆိုပြီးတော့အမြဲလွမ်းဆွတေးလက်ဆောင်တစ်ပုဒ်ပါပါရှင့်။မြန်မာတိချစ်တော်ရရှင်တွေအတွက်လည်း VOE ကမြစ်တာဒီလက်ဆောင်တစ်ပုဒ်ပါကြပါတယ်နော်ပို့ပို့တီဆိုထားတဲ့ချစ်ဖူးခဲသမျှဆိုတဲ့တခြင်းလေးကိုတော်ရရှင်တွေအားလုံးနှစ်ချိုက်သဘောကျမယ်လို့ထင်ပါတယ်နားဆင်ကြပါအောင်နော出他的ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ဆက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။တင်းနာလို့နေတနေ့နေ့တော့မေနိုင်မှာပါ။ရှိတော့တဲ့နေ့တွေလာလေမနေတတ်သေးရဲ့။အခုဆက်ပြီးကိုရိုနာကပ်ရောဂါကာလအတွင်းလိုက်လျောညီထွေဖြစ်အောင်လူတွေဘာတွေကိုပြောင်းလဲတီထွင်နေကြတယ်လဲဆိုတော့ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။တောင်ကိုရီးယားမှာဆက်ရုပ်တွေကြီးအလုပ်လုပ်တဲ့ကော်ဖီဆိုင်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ကိုလံဘီယာနိုင်ငံမှာတော့ဆေးရုံကရင်အဖြစ်လဲသုံးလို့ရ၊ထောင်းတလားအဖြစ်လဲသုံးလို့ရတဲ့2 in 1ဆေးရုံကရင်တစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။ကိုရိုနာကပ်ရောဂါကာလအတွင်းတောင်ကိုရီးယားနိုင်ငံကလူတွေခက်ခွာခွာနေရမယ့်စည်းကမ်းတွေကိုလိုက်နာပြီးဆိုင်ထိုင်နိုင်မဲ့ဆက်ရုပ်ကော်ဖီဆိုင်လေးတစ်ခုအကြောင်းပြောပြပေးပါမယ်။ဒေချောင်းမြို့မှာဖွင့်လှစ်ထားတဲ့ဒီကော်ဖီဆိုင်လေးမှာကော်ဖီဖြော်တဲ့သူကကော်ဖီပို့ပေးတဲ့သူကဆက်ရုပ်တွေပါ။ Vision Silicon Company နဲ့နိုင်ငံတော်ပိုင်သိပ္ပံသုတေသနအဖွဲ့တို့ကပူးပေါင်းထုတ်လုပ်ခဲ့တာဖြစ်ပြီးတော့ကိုရိုနာကပ်ရောဂါကာလအတွင်းနေထိုင်ဘဝတွေမှာလူတွေခက်ခွာခွာနေနိုင်ဖို့ရည်ရွယ်ပါတယ်။ကော်ဖီဖြော်တဲ့ဆက်ရုပ်ကလေးဟာလည်းကော်ဖီအမျိုးအစားပေါင်း60ကိုဖြော်နိုင်ပြီးတော့လူတွေဖြော်တဲ့အတိုင်းအရသာထွက်တယ်လို့စားသုံးသူတွေကပြောပါတယ်။သပွဲတို့ဆက်ရုပ်ကလေးဟာလည်းလွယ်လွယ်ကူကူလှုပ်ရှားသွားလာနိုင်ပြီးကော်ဖီပို့နိုင်ဖို့အတွက်သပွဲတွေကိုစီစဉ်ထားပြီးတစ်ခါပို့ရင်ကော်ဖီ6ခွက်ပို့နိုင်တာပါ။ဆိုင်တွင်းကော်ဖီမှားယူရမှာလဲကစ်စော့ဆက်တွေကိုသုံးရမှာဖြစ်ပြီး
ကော်ဖီတစ်ခွက်ရဖို့အတွက်9မိနစ်လောက်ပဲစောင့်ရမှာဖြစ်ပါတယ်အထက်နှစ်ထပ်ရှိတဲ့တဆိုင်လုံးအတွက်လူသားဝန်ထမ်းကတော့တယောက်ပဲလိုမှာဖြစ်ပြီးတော့တန်ရှင်းရေးတာဝန်အနည်းငယ်နဲ့လိုအပ်တဲ့အစားပလာတွေကိုပြန်ဖြည့်ပေးရုံပဲဖြစ်ပါတယ်
စကူရံကိုအကြီးကျယ်ခံရတဲ့ဣတိနန္ဒန်ကတပ်စိုးတွေမှာစာမေးပွဲတွေကိုသဟပြင်းကွင်းပြင်ကျဲစုတွေနဲ့ပန်းချန်တွေထဲမှာကျင်းပဖို့ပြင်ဆင်နေပါတယ်။ CU Valley စိုက်ပျိုးရေးတပ်စိုးဟာသူတို့ကျောင်းရဲ့နောက်ဆုံးပိတ်အတန်းတင်စာမေးပွဲတွေကိုအနည်းငယ်ကင်းရင်ဘယ်လိုပြန်ကျင်းပရမလဲဆိုတာကျောင်းသား900လောက်နဲ့ပုံစံချဆန်းသက်ကြည့်နေပါတယ်။ပုံမှန်အတိုင်းဆိုရင်တော့အခန်းကျင်စာသင်ခန်းကြီးတွေထဲမှာကျောင်းသားတွေစုပြီးတော့ဖြည့်ကြတာပါ။အခုကတော့ကျောင်းပိတ်ထားတာ3လလောက်ကြာသွားပြီဖြစ်တယ်လို့ဣတလီနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်မှုတွေကိုလည်းထိန်းချုပ်သွားနိုင်ပြီဖြစ်တဲ့အတွက်ကျောင်းသားတွေဘေးကင်းရေးနဲ့ဇွန်လလောက်မှစာဖို့ပဲပြန်ဖြေနိုင်ဖို့အတွက်ပြင်ဆင်နေကြတာပ
ါကိုရိုနာကပ်ရောဂါကာလအတွင်းအသုံးဝင်မဲ့နှစ်မျိုးသုံးလို့ရတဲ့ကောင်တလာဆေးရုံကရင်တစ်မျိုးကိုကိုလံဘီယာနိုင်ငံကစီးပွားရေးသမားတစ်ယောက်ကတီထွင်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတွေရဲ့ရုပ်အလောင်းတွေအီကွေဒေါ်နိုင်ငံကအကြီးဆုံးမြို့လမ်းမတွေပေါ်မှာပုံနေတာကိုထိတ်လန့်စရာတွေ့မြင်ရပြီးတဲ့နောက်အိန္ဒိချင်းကိုလံဘီယာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ရိုဒော့ဖ်ဂိုမက်စ်ကအခုလိုဆေးရုံကရင်ကနေကောင်တလာအဖြစ်ပြောင်းနိုင်တဲ့တူးဝင်ဝမ်းဆေးရုံကရင်ကိုတည်ထွင်လိုက်တာပါဒီကရင်ကိုစက်ကူဂတ်ထူပြားတွေနဲ့ပြုလုပ်ထားပြီးတော့ဘေးဘက်မှာတန်လျက်ရန်တွေတက်ဆင်ထားသလိုပရိပ်ပါတဲ့ဘိန်းကိုလည်းတက်ဆင်ထားတာကြောင့်လူနာကိုထိုင်လျက်အနေထားအထိထောင်မှတ်ပေးနိုင်ပါတယ်ဒီကရင်ဟာပေါင်330အထိတည်ဆောင်နိုင်ပြီးတော့အလွယ်တကူမြေဩဇာဖြစ်သွားနိုင်တဲ့ပစ္စည်းတွေနဲ့ပြုလုပ်ထားတာပါဒီအတွက်ကုန်ကြဈေးကတော့အမေရိကန်ဒေါ်လာ62ဒေါ်လာကနေ132ဒေါ်လာပဲကျတင်တယ်လို့ Gomez ကပြောပါတယ်ဆေးရုံကရင်ကနေကောင်တလာအဖြစ်ချက်ချင်းပုံစံပြောင်းနိုင်တဲ့အတွက်လဲတည်ဆောင်သွားတဲ့သူကနေယောဂကူးစက်နှုန်းကိုလျှော့ချပေးနိုင်တယ်လို့လည်းသူကပြောပါတယ်
အခုတော့တည်င်းအချင်းချုပ်ကိုပြောပြမှာပါမြန်မာနိုင်ငံမှာတည်င်းလက်လက်ခွင့်မရှိသမျှတည်င်းတူတည်င်းမားတွေရဲ့ NDA ပိုးပြီးရင်ဆိုင်ရဖို့ရှိမယ်လို့မြန်မာတည်င်းလောကမှာအတွေ့အကြုံရင်းကျက်သူတွေကတနင်္လာနေ့ကသတိပေးပြောကြားခဲ့ပါတယ်တရင်တူတရင်မှာကောလာဟာလာတို့ရဲ့ NDA ဆိုတဲ့ကောင်းစင်နဲ့သကဝိုင်းကိုတနင်္ဂနွေနေ့ညကပြည်ထောင်စုကောင်းကျိုးဆောင်ပါတီဥက္ကဋ္ဌသူရဥရှိမန်းရဲ့ကိုပိုင် Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့တာဖြစ်ပါတယ်။ American ပြည်ထောင်စုမနီโซဒါပြည်နယ် Maniana Police မြို့မှာပြီးခဲ့တဲ့တရင်ပကလူမဲအမျိုးသားတအူရဲလက်ချက်နဲ့တိတ်ဆုံးသွားခဲ့တာနဲ့ပတ်သက်ပြီးကန့်ကွက်ဆန္ဒပြပွဲတွေအမေရိကန်မျိုးကြီးအတော်များများမှဒီရက်ပိုင်းဖြစ်ပွားရမှာစနေနေ့ညပိုင်းကအကြမ်းဖက်တာတွေလူရက်တာတွေနဲ့မိရှို့ဖျက်ဆီးတာတွေထိဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာ COVID-19 ရောဂါကူးစက်ခံရမှုကမ္ဘာမှာအများဆုံးနိုင်ငံဖြစ်နေပြီးကူးစက်ခံရသူပေါင်း 1.8 တန်းကျော်ရှိနေပါတယ်။ကိုဗစ်ကြောင့်တိတ်ဆုံးသူ3000ကျော်ရှိနေပါပြီ။စင်ကာပူနိုင်ငံမှာတော့တနင်္ဂနွေနေ့ကရောဂါကူးစက်သူ918ဦးထပ်မံတွေ့ရှိခဲ့တဲ့အတွက်ကူးစက်သူပေါင်း34800ကျော်ရှိသွားပါပြီ။မြန်မာနိုင်ငံမှာတော့ကိုဗစ်ကူးစက်ခံထားရတဲ့လူနာ224ဦးရှိပြီးတိတ်ဆုံးသူ6ဦးရှိပါတယ်။ American အာကာသစူးစမ်းလေ့လာရေး Agency NASA ကဒေါက်ကလစ်ဟာလီနဲ့ဘော့ဘန်ဂန်အာကာသယာဉ်မှူး2ဦးလိုက်ပါသွားတဲ့ Crew Dragon အာကာသယာဉ်ဟာနိုင်ငံတကာအာကာသစခန်းကိုတနင်္ဂနွေနေ့ကရောက်ရှိသွားပြီဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နဲ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါရရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.